ပိဋကများနဲ့တကွာစัจ java ဝလာအနန္တမှာရှိကြတဲ့လူနဲ့မြတ်မာတတဝါအလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာယင်ဒီနေ့2003ခုနှစ်ဒီဇင်ဘာလ18ရက်ဟုတ်ရလား18ရက်14ဒီဇင်ဘာလ18ရက်ရန်ကုန်မြို့စမ်းချောင်းမြို့နေအောင်ချမ်းသာရက်ွယ်သီရိမင်္ဂလာလံကံမြင့်ကြောင်းတိုက်တွင်ဆင်းခြင်းပါ၏ဓမ္မဒါနတရားအလူအမတဒါနအမြင့်နိဗ္ဗာန်အလူဓမ္မသဘင်မှာအဝေးမှာမနေပါနဲ့လို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလူပြီးလူမှာဖြစ်ပါ၏တရားအလူရှင်အနေနဲ့တရားအလူမပြီးလူခင်တရားအလူခံပုဂ္ဂိုလ်များအနေနဲ့တရားအလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူဗျာရှင်ရဲ့အရဟံဂုံတော်ပေါ်များခြင်းဖြင့်ရှိဥစွာရှိခူပူဇော်ကြရအောင်အလုံးမဲ့လဲဥချီထားပြီးတော့အရဟံဂုံတော်ရဲ့အဓိပ္ပာယ်၃မျိုးကို၃မျိုးကို၃កောက်စီညီညီညာညာပေါ်များလိုက်ကြပမြတ်စွာဘုရားရှင်ရဲ့အတဟံဂုံတော်ပေါ်များပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတဲ့လူတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်သာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစဉ်ကပါတယ်လေပထမနေ့ကအနေဝေးပေမဲ့အဝေးနေမဟုတ်ပါအနေဝေးပေမဲ့အဝေးနေမဟုတ်ပါဆိုတော့လည်းပဲဝေးလီကောင်းလီပဲဆိုတဲ့အဓိပ္ပာယ်နဲ့နောက်တစ်ရက်ကျတော့ဝေးလီကောင်းလီတဲ့ဝေးလီကောင်းလီဆိုဝေးမဲ့လဲကွယ်အဝေးမှမနေပါနဲ့ဆိုတဲ့သဘောနဲ့ဒီနေ့ကျတော့ဗားတဲ့တုံ
းအဝေးမှမနေပါနဲ့ပ
ါဝေးလီကောင်းလီဆိုတော့အဝေးမှနေရမှာလားအနီးမှနေရမှာလားဝေးလီကောင်းလီဆိုတော့အဝေးမှနေရမှာပေါ့အဲ့တော့အဝေးမှသွားနေမှာဆိုလို့အဝေးမှမနေပါနဲ့အခုတရားနာပိဋကများကအဝေးမှနေကြတဲ့သူတွေလားအနီးမှနေကြတဲ့သူတွေလားအပယ်လေးပုံနဲ့အနီးမှနေကြတယ်ပေါ့လေအဝိမာရောအနိမာရောရဲ့ရှိရပါစကလုံးမှလည်းမပါသေးဘူးနဲ့ရမ်းဖြစ်ရင်ဒုက္ခရောက်လိမ့်မယ်နော်အပေလေးဦးရဲ့အနိမာရောနေကြရဲ့လားမနေကြပါဘူးခင
်
ဗျာမနေခြင်းဘူးဒါဖြင့်ဘယ်အနိမာနေခြင်းကြတာတော့အပ္ပမာဇရတောဘိက္ခုပမာတိဘယတတိဝါအပ္ပဘောပရိဟာနာယနိဗ္ဗာနတ္တိဝတန္တိကိဒီဂါရာလေးတစ်ပုဒ်ကိုပဲဒီနေ့ဟောမှာပါပဲเนาะဂါရာအရှိတိုင်းပြောလိုက်မယ်ဆိုရင်เนาะအပမာဒတရားရဲ့အပမာဒတရားနဲ့မွေးလျော်တဲ့ပုဂ္ဂိုလ်ပမာဒတရားရဲ့အပြစ်ကိုမြင်တဲ့ပုဂ္ဂိုလ်ဟာသမထဝိပဿနာတရားတို့မှမဆုတ်ယုတ်ပါဘူးနိဗ္ဗာန်နဲ့နှီးပါတယ် အပမာဒရူပမာဒရူပါဠိစကားလုံးဖြုတ်ပြီးတော့ပြောမယ်ဆိုရင်တော့အမိတရားရဲ့အကျစ်ကိုမြင်ပြီးတော့မမိတရားနဲ့မွေးလျော်တဲ့ပုဂ္ဂိုလ်ဟာသမထဝိပဿနာတရားတွေနဲ့သမထဝိပဿနာတရားတွေမဆုံးယုံနိုင်ပါဘူးနိဗ္ဗာန်နဲ့တဖြည်းဖြည်းနီးတဲ့နီးလာပါတယ်အဖြစ်အဝေးမှမနေပါနဲ့ဆိုတာဘာရဲ့အဝေးမှမနေပါနဲ့လို့ပြောတာလဲနိဗ္ဗာန်ရဲ့အဝေးမှမနေပါနဲ့လို့ပြောတာနိဗ္ဗာန်ရဲ့အနီးမှာနေလို့ပြောတာပါပဲမေးမှပဲဖြေတော့မမေးဘဲနဲ့မှန်လာပါဖေမလုပ်ပါနဲ့တချို့ဆရာတော်ဖေမလုပ်ပါနဲ့ဆိုတော့ကိုပဲမှန်လာပါဖေဆရာတော်တစ်ပါးနဲ့တစ်ပါးဟောတဲ့စိုင်ခြင်းတော့မတူဘူးပေါ့ပုံစံချင်းမတူဘူးတချို့ဆရာတော်များကြတော့လည်းအဲ့လိုတခုံမေးမှန်လာပါဖေမှန်လာပါဖေထောက်မှအားရှိတာပေါ့ဦးဇင်းတို့ကြတော့ကိုမေးရင်တော့ဖြေမှကြိုက်တယ်မမေးဘဲနဲ့တခွန်ပြောပြီးတိုင်းမှန်လာပါဖေတခွန်ပြောပြီးတိုင်းမှန်လာကြောင်းပါဖေနဲ့ဆိုရင်တော့မဟုတ်တတ်တော့ဘူးသိပြီးတော့နော်ဟောမယ်ဆိုလဲဟောတော့ဟောတတ်တာပေါ့ဒါပေမဲ့နားရှုပ်တာပေါ့မမေးဘဲနဲ့ကြတော့မှန်လာပါဖေလို့မေးတဲ့ခါကျတော့မဖြေကြတော့ဘူးနော်မဖြေကြတော့ဘူးတော့ဒီမှာဖေရတယ်အပမာဒတရားနဲ့မွေးလျော်တဲ့ပုဂ္ဂိုလ်ပမာဒတရားရဲ့အဖြစ်ကိုမြင်တဲ့ပုဂ္ဂိုလ်သမထဝိပဿနာတရားတွေဘယ်တော့မှမဆုတ်ယုတ်ဘူးတဲ့နိဗ္ဗာန်နဲ့လည်းတဖြည်းဖြည်းနှီးသွားတယ်တဲ့အဲ့ဒီလိုဆိုတော့အပမာဒဆိုတာကတော့မမေ့ခြင်းဆိုတာအလုံးသိတယ်မဟုတ်လားမမေ့တယ်ဆိုတော့ဘာတွေမမေ့တာတော့
တတိတရားတွေမမေ့တာ
တတိဆိုတာကမမေ့တာပဲနော်အဲ့တော့မမေ့လို့ရှိရင်တမထဝိပဿနာတွေမဆုတ်ယုတ်ဘူးဆိုတဲ့စကားအသွားလောက်ကိုကြည်ချင်းအားဖြင့်မမေ့ဘူးဆိုတာတမထဝိပဿနာအလုပ်ကိုမမေ့တာကိုပြောတာမဟုတ်ဘူးတမထဝိပဿနာအလုပ်ကိုတမထဝိပဿနာတရားတွေတိုးတက်နိုင်တယ်မဆုတ်ယုတ်နိုင်ဘူးလို့ပြောကြတဲ့ကောင်ကတခြားမမေ့တာတစ်ခုခုတော့ရှင်းပြရမယ်နော်အပမာဒဆိုတာကမမေ့တာကုသိုလ်ကောင်းမှုတွေမမေ့တာပါရမီတွေဖြည့်ဖို့မမေ့တာကာယဝေဒနာစိတ်ဓာတ်ဓမ္မတတိပဋ္ဌာန်တရားရဲ့အာယုံ၄မျိုးပေါ်မှာမမေ့တာစသည်အားဖြင့်မမေ့ခြင်းရဲ့တရားကိုအဓိပ္ပာယ်တွေကတော့သူ့နေရာနဲ့သူအများကြီးရှိပါတယ်။အဲဒီလိုအများကြီးရှိတဲ့ခါကဒီကာထာဒီနေရာမှာတော့အပမာဒမမေ့ဘူးဆိုတာဘာကိုမမေ့တာလဲ။ဒါစိတ်ဝင်စားစရာပေါ့နော်။အဲဒီတရားတွေကိုမမေ့လို့ရှိရင်တော့သမထတရားလည်းမဆုတ်ယုတ်ပါဘူး။ဝိပဿနာတရားလည်းမဆုတ်ယုတ်ပါဘူး။တနည်းပြောတော့သမာဓိလည်းမဆုတ်ယုတ်ပါဘူး။ဉာဏ်လည်းမဆုတ်ယုတ်ပါဘူး။အပြည့်ဆုံးပြောတော့တတိသမာဓိဉာဏ်တွေမဆုတ်ယုတ်ဘူးတဲ့။ဒါတတိမှမမေ့တာတော့မဟုတ်သေးဘူးနော်တတိတမာရဉာဏ်นี่မဆုတ်ယုတ်ဖို့အတွက်ကိုယ်ပဲတခြားတစ်ခုမှမမေ့ရမှာအဲ့တော့ဘာကိုမမေ့ဖို့ပြောတာလဲဆိုရင်တော့ဒီကာရဖြစ်ပေါ်လာတဲ့တမိုင်းကြောင်းนี่ကြည်ရမှာပေါ့မြတ်စွာဘုရားတဝိထိမြို့ဇေတဝင်းကျောင်းမှာတရင်သုံးတော်မူနေတဲ့အချိန်တဝိထိမြို့နဲ့မနီမဝီနိဂုံးရွာကြီးတရွာမှာတိတ်တမထီလို့ခေါ်တဲ့မထီတစ်ပါးရှိပါတယ်ဘာမထီးတယ်လဲ
တ
ိတ်တာမထီးပါဗျာတိတ်တာမထီးနိဂမဆိုတဲ့နိဂုံးရွာကြီးမှာနေလို့နိဂမဝါတိတိတ်တာမထီးလို့ခေါ်တာပေါ့အဲ့ဒီနိဂုံးရွာကြီးမှာပဲမွေးတယ်အဲ့ဒီနိဂုံးရွာကြီးမှာပဲကြီးပြင်းလာတယ်မြတ်စွာဘုရားဟောတဲ့တရားကိုနာကြားပြီးတော့သာသနာတော်ဘုမှာတရားတရားဖြစ်တာနဲ့ဝိကြောင်ကိုစွန့်ပြီးတော့ယဟန်ပြုလာပါတယ်လူဘဝမှာစိတ်ညစ်စရာတွေစိတ်ဆင်းရဲကြတွေကြုံလို့ယဟန်ဝင်လာတာမဟုတ်ဘူးနော်ယဟန်ဝင်လာတယ်ယဟန်ဝင်လာတယ်ဆိုရင်တော့ဟိုယဟန်ယောက်ျားပြုတာပဲဖြစ်ဖြစ်ယဟန်မိမပြုတာပဲဖြစ်ဖြစ်ပေါ့လေစိတ်ညစ်စရာတွေစိတ်ဆင်းရဲစရာတွေဘဝရဲ့အခက်အခဲတွေနဲ့ကြုံလို့တန်ဝေကတွေဖြစ်ပြီးတော့ဝင်လာတာမျိုးလည်းရှိတယ်။ဘာစိတ်ညစ်စရာဘာစိတ်ဆင်းရဲစရာမှအထွေထူးမရှိဘဲနဲ့သာသနာတော်ပေါ်မှာကြည်ညိုတဲ့သရတရားတသက်နဲ့ဝင်လာတာလည်းရှိတယ်။စိတ်ညစ်စရာစိတ်ဆင်းရဲစရာပြောပါလောက်အောင်အကြီးအကျယ်ကြုံမှဘဝဆိုတာအနှစ်သာရမရှိဘူးဘဝဆိုတာအတိပဲမရှိဘူးလို့မြင်ရမှာမဟုတ်ဘူးနော်စိတ်ချမ်းသာကြရင်ဘလောက်ပဲပြည့်စုံပြည့်စုံဘဝဟာတကယ်တမ်းစဉ်းစားကြည့်တော့တကယ်တမ်းအနှစ်တတုချကြည့်တော့ဘာမှအတိပဲမရှိပါလားဆိုတာကိုသိနိုင်တာပါပဲဉာဏ်ရှိလို့ရှိရင်သိနိုင်တာပါပဲပဒါစာရီတို့ကိတာဂောရမီတို့ကြတော့စိတ်ရရှာတိကြုံပြီးမှပဲယဟန်ပြုလာကြရတာပေါ့နော်အရှင်ရထပါဠိတို့ဘာလို့ကြတော့စိတ်ညစ်စရာထွေထူးမရှိပါဘူးအရှင်သာရိပုတ္တရာတို့ ရှင်မမောက္ကလန်တို့အလောင်းလျာဥပတိတ္တနဲ့ကောလိတာတို့လည်းစိတ်ရစရာကြီးကျင်းဝန်းလို့ယဟန်ပြူလာတာဟုတ်ရဲ့လား
ဟုတ်ပါဘူးဗျာ
မဟုတ်ဘူးပွဲကြည့်ရင်လည်းအလိုလိုတန်ဝေကရပြီးဝင်လာတာပဲနော်တန်ဝေကဆိုတာကကိုယ်ကိုယ်တိုင်စိတ်ဆင်းရဲရာကြီးကျုံမှရရမှာမဟုတ်ဘူးဦးဇင်းတို့တန်ခါဆဘတော့တချို့ကမေးတာပေါ့စိတ်ဝင်စားကြတာပေါ့လေကျောင်းဆက်မတဲ့ဘက်နဲ့ဝင်သွားတယ်ဆိုတော့ဘာရီလာလာပြီးတော့လည်းရှောက်ကြတယ်နေပေါင်းစုံကပေါ့ရှင်ကဘာရီများစိတ်ညစ်စရာကျုံသွားလို့လေတဲ့သိရစီအောင်လို့သင်္ကန်းဝတ်တထင်းနေတာကိုတချို့ကကျတော့လည်း16နှစ်အရွယ်ဆိုတော့ပုံမှန်လည်းလည်းမေးတာပေါ့ရှင်ပြရည်စားနဲ့ क्वे လူလာတယ်ရည်စားနဲ့ क्वे ပြီးစိတ်ညစ်လို့အသေး क्वे ပြီးတော့ဘုံကြီးဝတ်တထင်းတာနော်အသေး क्वे တိုင်းလည်းဘုံကြီးဝတ်ဖြစ်ပါမလားမဝတ်ဖြစ်ပါဘူးနော်အဲ့တော့အဲ့လိုမေးတဲ့ပုဂ္ဂိုလ်ကြီးပြန်ပြန်ပြောလဲပါတယ်စိတ်ညစ်ဆရာကြီးကျုံလို့သင်္ကန်းဝတ်တာမဟုတ်ပါဘူးဥစဉ်ဘဝမှာစိတ်ညစ်ဆရာစိတ်ဆင်းရဲဆရာဘာမှကိုမရှိပါဘူးလူဝိကြံဘဝထဲရှင်ဘဝယဟန်ဘဝကပို့ပြီးတော့ကောင်းလို့ကိုဝတ်တာပါဒါကတော့အကြံမြင့်ပြောတာပေါ့ယဟန်ပြုရခြင်းအယူအချက်ကိုပြောပါဆိုတော့ပြောမယ်ဆိုပြောစရာအချက်လက်တွေကအများကြီးရှိတာပေါ့နော်ဘဝရဲ့အနှစ်သာရမရှိတဲ့သဘောအဓိပ္ပာယ်မရှိတဲ့သဘောမနေ့ကဟောတဲ့တရားလို့ပေါ့လေအမွှေးနှံလေးကြည့်ပြီးတော့လေရင်မွေးနဲ့ရင်မွေးဆွတ်တာကိုအကြောင်းပြုပြီးတော့လည်းတန်ဝေကရလို့မရဘူးလားရပါတယ်။ယဟန်ပြုရခြင်းရဲ့အကြောင်းတွေထဲမှာလည်းတစ်ခုဒီရင်မနေ့ကခေါ်တယ်လို့ပေါ့လေရင်မွေးဆွတ်တယ်တကယ်တမ်းကျတော့ကိုယ့်အတွက်မဟုတ်ဘူးသူများအတွက်ဆွတ်နေရတာသူများအတွက်အသက်သက်အဖြစ်ကံသဘောနဲ့ပင်ပန်းခံနေရတာပါလားဆိုတဲ့ညံလေးတစ်ချက်ပေါ်တယ်ဆိုရင်ယဟန်ပြုဖို့အတွက်လုံလောက်သွားတာပဲနော်အဲ့တော့ပြောရင်တရိယလာလို့ပြောလိုက်မယ်ဆိုရင်တော့ဦးဇင်းတို့နေရာဒီတန်ဝေကတို့ဘာတို့ဆိုတာကဖြစ်ခဲ့တဲ့ကိုကိုတိုင်ထူးထူးခြားခြားလေးလေးနက်နက်လေးတီးခဲ့မိတယ်ဆိုရင်အဲ့ဒီနေ့ကဖြစ်ပျက်ကလေးဒီအဲ့ဒီနေ့ကဝတ်ထားတဲ့အဝတ်အစားလေးဒီအဲ့ဒီနေ့ကအဲ့ဒီအတွေ့လေးတွေးမိတဲ့နေရာလေးတွေကသာအကုန်ပြန်တည်ရတာပဲနော်ဘရမလည်းမမေးတော့ဘူးပေါ့ဦးဇင်းတို့ဆယ်နှစ်နှစ်ကြာတော့ကျောင်းကောင်းစီအတူရင်မှုလောကအသရိယပူဇော်ဝတ်တွေဘာတွေလို့တော့စိတ်ရှိုးတွေဘာတွေလဲပါတာပေါ့လေအဲ့တော့ကျောင်းသားတွေကျောင်းသူတွေကကြီးပဲဆိုကြတာပါပဲအဲ့တော့သူတို့ဆိုကြတော့အကြောင်းကားစီအတွင်းမှုအနေနဲ့လိုက်ပြီးတော့ကြီးကြပ်ပြရတာပေါ့လေပြဿနာတွေဘာတွေမဖြစ်အောင်အဲ့တော့တနင်္ဂနွေအကြောင်းပိတ်ရမှလည်းသွားပြီးတော့ကြီးကြပ်ပြရညနေ3နာရီလောက်ပေါ့အဲ့တော့3နာရီလောက်ရေမိုးချိုတနခါးတွေဘာတွေလိမ့်ရေမွေးလေးတွေဘာလေးတွေဆွတ်ဆွတ်ပြီးတော့အဲ့ဒါဒီတချင်းတိုက်တဲ့နေရာသွားရတာပေါ့သွားတော့အဲ့ဒီဒနာသိတိရုပ်ရှင်ရုံလို့ခေါ်တဲ့ရုပ်ရှင်ရုံတစ်ခုရှိတယ်အဲ့ဒီရုပ်ရှင်ရဲ့နောက်ဖက်လမ်းကြဖြတ်လန်းလေးပေါ့လေအဲ့ဒီဖြတ်လန်းလေးကနေဦးစင်းကဖြတ်သွားအဲ့ဒီရုပ်ရှင်အောက်တနည်းအားလေးလဲရောက်ရောဖြတ်ကနေဆိုအတွေ့လေးဝင်လာတယ်ဝင်လာတာကလည်းဘာလို့လဲဆိုတော့အဝတ်စားကောင်းကောင်းလေးတွေဝတ်သွားတယ်ဆိုရင်လူတစ်ပါးဝါကကိုဝတ်ထားတာလေးစမတ်ကြရလားအဆင်ပြေလားငုံငုံပြီးတော့မကြည့်ကြဘူးလားကြည
့်ပါပါ
ကဲအဝတ်စားလှလိုက်ဝတ်တာကိုလှကျင်လို့လားသူများကြည့်စီတယ်လို့လားသ
ူများကြည့်လို့ကျင်တ
ာပါပါဩသူများကြည့်ဖို့တယ်ဘာလို့ပတ်စံအကုန်ခံနေသေးတယ်နော်ကိုဝှက်ထားတဲ့ဝက်စားရဲ့အလှပကိုကိုကိုယ်တိုင်သိမခံစားရပါဘူးပြင်ဆင်နေတော့မှန်လေးဟိုကိုလုံးပေါ်မှန်ရှိကြည့်နေရင်တော့လေလိုက်ဖက်သားပဲဆိုပြီးတော့စိတ်ချမ်းသာမှုခဏတစ်ချို့ရတယ်။တောင်းရင်လိုက်ရင်လည်းပဲကိုဝှက်ထားတာလေးခဏတစ်ချို့ဖြတ်ကနေငုံငုံကြည့်လိုက်လို့ရှိရင်တော့ကြည့်တဲ့အခိုက်ကလေးသိမှုရတယ်။ကြံတဲ့ချိန်ကတော့သူများပဲကြည့်ပြီးစိတ်ချမ်းသာနေတာပါနော်။အဲ့ဒီနေရာအဲ့ဒီတဏှာတိတိရွေးရှင်နောက်ဖေးလမ်းကြားလေးမှာအဲ့ဒါလေးတွေးမိတာ။ဟိုကိုပြင်ဆင်ထားတာလေးတွေငုံကြည့်ရတယ်ဆိုတာခဏတစ်ချို့ကလေးပဲဘာမှကိုမပြောပါတော့ဘူး။ကိုအိမ်မှာသာကိုနေတယ်ဆိုရင်အခုလိုတည်တည်ထားကြတနခါရီလေးလိုရင်မွေးတွေဆွလို့အင်ကြီးလုံးကြီးတဲ့လေးတွေလဲလို့ဆိုတာမရှိဘူးအဆင်ပြေတယ်လို့လေးပေါ့ပေါ့ပါပါလေးပဲနေတာပဲအခုလူကြားသူကြားတဲ့သွားတော့မယ်ဆိုကမှအဝတ်အစားကောင်းကောင်းလေးတနခါရီလေးရင်မွေးတွေဆွဆိုတော့ကိုကိုကိုအနှံ့ကျင်းနေတာဟာတကယ်တမ်းကျတော့ကို့အတွက်မဟုတ်ပါလားသူများအတွက်ပါလားသူများအတွက်ပါလားဆိုတော့လေသူများကဘယ်သူမှတသိသိနဲ့ထိုင်ပြီးတော့ကြည့်နေတာလည်းမဟုတ်ပါဘူးနော်ကိုရှိဖြတ်သွားတစ်ချက်လက်ကြည့်ဒါလည်းပဲတအားကိုချောလုံးမှကြည့်မှာပါတာမန်ဆိုတော့မကြည့်ပါဘူးနော်အဲ့တော့ပြင်ဆင်ထားတဲ့လူကတော့ကိုယ်လူတိုင်းကြည့်မယ်ပဲထင်နေတာနော်အဲ့တော့သူများလည်းကြည့်တယ်ဆိုတော့လက်ချက်ကနေခဏလေးပါပဲဘယ်သူမှစိတ်ထဲမှာဆွဲပြီးတော့ဒသင်းသင်းတွေးနေတာလည်းမဟုတ်ပါဘူးအဲ့တော့တွေ့တိုင်းတွေ့တိုင်းအဆင်ပြေဖို့တော့ကိုယ့်ကိုယ်ကိုပြင်ဆင်နေရတာဘာမှအတိတ်ပဲမရှိပါလားလို့အဲ့ဒီတုန်းကတွေးမိတဲ့အတွေ့အလေးဘယ်တော့မှမမိပါဘူးနော်နောက်ပိုင်းသာသနာ့ဘောင်ရောက်လို့ပရိယတိသာဝတိလိလာတော်မှာကိုတွေးလိုက်မိတဲ့အတွေ့လေးဟာပိဋကတော်မှာလာတဲ့တရားဓမ္မနဲ့ကဲ့ညီနေမှန်းသွားတွေ့တယ်။တကရူပံပရထံဝနာလံကန္တိဟိဘူတိတုံ့နဲ့ ကိုယ့်ရဲ့ရုပ်ဆင်းကိုပြုပြင်တန်းကဆင်းနေတာဟာသူများအတွက်ပါပဲတဲ့ဒါကြောင့်မလို့အလှပတွေအမွှေးနှမ်းတာတွေနဲ့သိပ်ပြီးတော့တန်းသာဆင်းဖို့မသင့်တော်ပါဘူးတဲ့ဆိုကိုတူလက်ကနဲ့တော့မကြိုက်ဘူးလားကြိ
ုက်နေပါလေခ
င်ဗျာကြိုက်တယ်တခြားလည်းပဲကြိုက်တဲ့ဟာတွေအများကြီးတော့ရှိတာပေါ့နော်ဒါလေးတစ်ခုပြောပြတာအခုဒီကမဝါသီတေသမထေသာသနာ့ဘောင်ရောက်လာတာစိတ်ညစ်စရာစိတ်ဆင်းရဲကြတယ်ကြုံလို့မဟုတ်ပါဘူးရသော်ပြန်ဟောတဲ့တရားလေးတစ်ခုနားကြားပြီးတော့တရားတရားတွေဖြစ်လူဘဝထက်ဒီဝိကြံဘဝထက်ယဟန်ဘဝကပူပြီးတော့အစဉ်တန်းမြင့်နေပူပြီးတော့အေးချမ်းနေဆိုတဲ့ယုံကြည်မှုနဲ့ယဟန်ဝက်လာပါတယ်ယဟန်ပြုတ်လာပါတယ်ယဟန်ပြုတ်ပြီးတဲ့နောက်ပိုင်းမှာလည်းတပ္ပတိမြို့ပေါ်မှာလည်းမနေဘူးသူ့မွေးဖွားတဲ့ယွာမှာပဲနေတယ်အဲ့ဒီယွာကအကြောင်းလေးမှာပဲနေအဲ့ဒီယွာကကိုယ်ဆွေမျိုးတွေရဲ့အိမ်မှာပဲဆွမ်းခံထွက်သာဝတိမြို့မှာအနာတပင်တတိတို့ဝိသာခာတို့အလူဒါနတွေအကြီးကျယ်လုပ်ပေးမယ်လဲသူကမသွားဘူး။ကောသလမင်းကြီးတို့အတ္တိတဒါနအတုမရှိတဲ့ဒါန၊ကြိုင်ပဲမရှိတဲ့ဒါနကြီးတွေအကြီးကျယ်ပြုတော့လေ။သွားပြီးတော့အလှူမခံဘူး။ကိုယ်ဆွေမျိုးတွေရဲ့ရွာမှာကိုယ်ဆွေမျိုးတွေရဲ့အိမ်ဒီမှာပဲစွမ်းခံစားပြီးတော့တရားဘာဝနာလို့အားထုတ်နေတယ်။အဲ့ဒါကိုမြင်တော့တခြားပုထုရှင်ယဟန်တွေကကြင်ရကြနိဂမဝါဒီတိတ်တာမထေဟာညာတိသံတထောဝိဟရတိဆွေမျိုးတွေနဲ့ရောနှောပြီးတော့နေတယ်ဆွေမျိုးတွေအပေါ်ညစ်ကပ်ပြီးတော့နေတယ်ကဲရတယ်ကဲရတယ်ဆိုတာကဘုရားရှင်လက်ထက်ကလေးကလည်းရှိတာပဲနော်လူမကဲရတယ်လူလည်းကဲရတာလားဘုန်းကြီးလည်းကဲရတာလား
ဘုန်းကြီးလည်းကဲရပါလ
ားလူမကဲရတာမဟုတ်ဘုန်းကြီးလည်းပဲကဲရတာပဲနော်သူကသူကိုယ်ရွာလေးမှာကိုနေအေးစစ်စစ်တရားထုတ်နေတာယဟန်တော်တွေကကဲရကြတယ်သူကလည်းပဲတခြားအိမ်ထဲမှာဆောင်းကံမထက်ပဲကိုယ်ဆွေမျိုးအိမ်ဒီလောက်ပဲဆောင်းကံထက်ဆိုတော့ကြက်ရဲ့ချင်းစရာဖြစ်နေတာပေါ့နော်အပေါ်ယံအတွင်တံလေးကိုကြည်လိုက်လို့ရှိရင်တော့ဆွေမျိုးတွေပေါ်မှာသိပ်ပန်ရောစဉ်ကြီးလွန်းနေဆွေမျိုးတွေပေါ်မှာတွေ့တာမှုလွန်ကဲတယ်လို့ထင်စရာပေါ့လူဝိကြောင့်လေးရဲ့သဘာဝကကြတော့လေကိုယ်ဆွေကိုမျိုးတွေကယဟန်တဘာသာသနာ့ဘောင်ရောက်နေတယ်ဆိုရင်တရားဓမ္မအားလုံးပေါ်မှာတန်ရောစဉ်ထားစီကျင်လားကိုယ်ပဲတန်ရောစဉ်ထားစီကျင်လားတကယ်ယူလို့မဟုတ်ဘ
ူးဘယ်ထားစီကျင
်လဲဟိုသေမျိုးသူသားဆရာသာသာကိုတိတ်ခါထားတဲ့ယဟန်ကိုယဟန်ခံပြီးထားတဲ့ယဟန်လည်းပဲကိုယ်ပဲပူချစ်စီကျင်တာကိုယ်ပဲပူခင်စီကျင်တာကိုယ်ပဲပူပြီးဂယုဆိုင်စီကျင်တာသူတဘာဝမဟုတ်ဘူးလားအဲ့တော့ညာတိတန်တထဝိဟရတိတိတ်တာကတော့သေမျိုးတွေနဲ့တိတ်ကြော်တာပဲသေမျိုးတွေနဲ့တိတ်တန်ရောစဉ်ကြီးတာပဲကဲ့ရဲ့ကြအဲ့ဒါနဲ့တဖြည်းဖြည်းနဲ့မြတ်စွာဘုရားရဲ့နာတော်ထီရောက်သွားတာပေါ့ဖခင်တော်တိုင်ကြတာပေါ့လေယဟန်နေရတိတ်တမထေကတော့တိတ်ကိုတန်ရုံးစဉ်ကြီးလွန်းနေတယ်ဆွေမျိုးတွေကမှပဲနေတယ်ဆွေမျိုးတွေအိမ်မဲဆွမ်းခံထွက်တယ်တစိမ့်နဲ့အိမ်ဆွမ်းခံမထွက်ဘူးအဲ့ဒါနဲ့မြတ်စွာဘုရားကခေါ်လွှတ်တော့မြတ်စွာဘုရားရှိတော်မှောက်ရောက်စိတ်တန်တိတ်တာသင်ဟာဆွေမျိုးတွေနဲ့ရောရောနှွန်းနှွန်းနေတယ်ဆိုတာဟုတ်လားမဟုတ်ကြောင်းပါဘုရားဘုရားတပည့်တော်ဆွေမျိုးတွေရဲ့အိမ်ဆွမ်းခံထက်တယ်ဆွေမျိုးတွေရဲ့နေဆွေမျိုးတွေနေတဲ့ရွာမှာပဲနေတယ်ဆိုတာတော့မှန်ပါတယ်ဒါပေမဲ့ဆွေမျိုးတွေနဲ့ရောရောနှောနှောအကျွမ်းတဝင်ဒီလိုနေတာမဟုတ်ပါဘူးဆွေမျိုးတွေကိုအမိပြုပြီးတော့ယဟန်တရားပွားများအားထုတ်တာပါဆွေမျိုးတွေဆွေမျိုးတွေရဲ့အိမ်ကဖျားတပြီးတော့မြတ်တရုံလောက်ဆွမ်းကိုခံယူပါတယ်ကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေမြတ်တရုံလောက်တပားစာလုံလောက်ယုံရပြီဆိုရင်ချစ်ဆက်ပြီးတော့ဆွမ်းခံမထွက်တော့ပါဘူးပြန်လာပြီးတော့မြတ်တရုံလောက်ခံယူရရှိခဲ့တဲ့ဆွမ်းကိုဖုံးပေးပြီးတော့သမထဝိပဿနာတရားဘာဝနာလို့ကိုဖျားတပြီးတော့အားထုတ်ပါတယ်ခင်ဗျာမြတ်စွာဘုရားကငကိုကလေးကလည်းသိပြီးသားပါညာတိတန်တတ္ထဆွေမျိုးတွေနဲ့ရောနှောနေတာမဟုတ်ဘူးဆိုတာသိတယ်သိပေမဲ့တိုင်တဲ့ပြည်တွေကရှိလာတော့လေမေးရတယ်အမေဖြေကိုအကြောင်းပြီးတော့တရားလေးတစ်ခုဟောလိုက်လို့ရှိရင်ကာယကံရှင်ရောတခြားတရားနာပိသက်တွေရောတရားဥဒိယမတိယအကျိုးကြီးမှကြမယ်ဆိုတာသိတဲ့အတွက်ပိဋကထဲမှာသိပေမဲ့လေမေးတော်မူရပါတယ်အဲ့တော့မြတ်စွာဘုရားရှင်ကသိတဲ့အတွက်တာတုသုံးကြီးခေါ်ပါတယ်တာတုသုံးကြီးခေါ်ပြီးတော့အပိဿအလိုနေခြင်းဆိုတဲ့သဘောတရားဟာရှိသူတော်ကောင်းကြီးတွေရဲ့အစဉ်အလာဓမ္မရာဖြစ်ပါတယ်ရှိသူတော်ကောင်းကြီးတွေရဲ့ကျင့်ထုံးဖြစ်ပါတယ်ငါဖရာရဲ့ရှင်ဟောင်းစဉ်လာဓမ္မရာကျင့်ထုံးလေဖြစ်ပါတယ်ရှိတော့ကလည်းငါဖះအလောင်းတော်ဘုရားပါရမီဖြည့်စင်တော့ကဒီလိုပဲသင်ချစ်သားလိုပဲအပိဿဂုံအလူနေတဲ့ဂုံနဲ့ပြည့်စုံအောင်ကြိုးစားအားထုတ်ခဲ့ဘူးပါလေ အဲ့ဒီလိုပြောတော့မှယဟန်တော်ဒီကဘယ်ဘွားတော့ကဘလို့ကျင့်ကြတာလဲဖះနဲ့ရှောက်ကြတာပေါ့အဖြစ်အပျက်တို့ဇလန်းတို့ဆိုတာကလေလူတိုင်းစိတ်ဝင်စားကြတာကြီးပဲနော်အဲ့ဒါနဲ့မေးတော့မှမြတ်စွာဘုရားရှင်ကအတိတ်အကြောင်းလေးတွေပြန်ဟောတာပေါ့အဲ့တော့ညာတိတန်တထောဝိဟရတိဆွေမျိုးတွေနဲ့ရောနှောပြီးတော့နေတယ်ဆိုတဲ့စကားရက်လေးမှာညာနဲ့ချဲပြီးတော့ကောက်ချက်ချတွေးတော့ကြည့်လို့ရတာပေါ့အချို့ဆရာတော်တန်ဃာတော်များကြတော့မိဘဆွေမျိုးတွေနဲ့နီနီကကနေရင်တန်ရုံးစဉ်ကြီးတယ်တန်ရုံးစဉ်တွဲတယ်သူတို့ရဲ့အပူတွေကူးဆက်တယ်သူတို့ရဲ့တောကတွေအရှိန်ဟတ်တယ်ဆိုပြီးတော့မိဘဆွေမျိုးနဲ့ဝေးရာကိုရှောင်ခွာပြီးတော့သာသနာ့ဘောင်သာသနာ့အလုပ်ကိုအားထုတ်တော်မူကြတယ်ဦးဇင်းတို့သိမိလိုက်တဲ့တချို့ဆရာတော်ကြီးတွေလည်းရှိပါတယ်ဘွဲတော်တွေနာမည်တော်တွေတော့မပြောတော့ဘူးတချို့ဆရာတော်ကြီးတွေမိဘဆွေမျိုးနဲ့မိဘဆွေမျိုးကဒီမျိုးမှနေတယ်ဆိုရင်ဟိုမိဘဆွေမျိုးတွေနေတဲ့မျိုးနဲ့ဝေးတဲ့တခြားတမျိုးမှာပဲသွားပြီးတော့အခြေချမိဘဆွေမျိုးအလားကိုမခံတာနော်မိဘဆွေမျိုးသူနေတဲ့သူတရင်တုံးတဲ့မျိုးကိုအလားမခံဘူးဆွေမျိုးတွေလည်းအလားမခံဘူးတန်ရုံးစင်တွေမှာဆိုလို့အပူတွေလာပြီးပေးမှာဆိုလို့အဲ့တော့ဆွေမျိုးရဲ့အထောက်ပံ့ကိုမယူဘဲနဲ့တသိန်းရဲ့အထောက်ပံ့ကိုယူပြီးတော့ပဲပရိယပฏิပတ်အလုပ်ကိုလှုပ်သာသနာပြုတော်မူကြတဲ့ဆရာတော်တန်ဃာတော်များလည်းရှိတယ်တချို့ဆရာတော်တန်ဃာတော်များကြတော့လေဒသိန်းစီအပူမကက်ရှင်တော့ဘူးဒသိန်းရဲ့အကူအညီတွေမယူချင်တော့ဘူးကို့မိဘဆွေမျိုးရဲ့အကူအညီလေးနဲ့ပဲပရိယပฏิပတ်လို့အားထုတ်ပြီးတော့သာသနာပြုမယ်အဲ့ဒီလိုခံယူချက်နဲ့မိဘဆွေမျိုးရဲ့ထောက်ပံ့ကိုပဲယူပြီးတော့သာသနာပြုတော်မူကြတဲ့ဆရာတော်တန်ဃာတော်များလည်းရှိတယ်ဒီနိဂမဝါဒီတိတ်တမထေကိုတော့ဆွေမျိုးတွေရဲ့အိမ်မှာပဲဆွမ်းခံထွက်လို့သူများကအပြစ်ပြောကြတယ်ပိဋကတ်တော်တဏှာမှာတော့ဒီအလိုနေခြင်းလောဘနေခြင်းဆိုတာတွေနဲ့ပတ်သက်လို့ပြောတဲ့အခါမှာမိဘဆွေမျိုးရဲ့မိဘဆွေမျိုးပေးကမ်းလှူဒန်းတဲ့ပစ္စည်းလက်လာဘကိုကျော်လွန်ပြီးတော့ဒသိန်းနေစီကပစ္စည်းလက်လာဘကိုတောင်းတလို့ရှိရင်အလိုနေတဲ့ကုံမရှိဘူးတင်းနေရောင်ရတဲ့ကုံမရှိဘူးအလိုကြီးတယ်လို့ဒီလိုပြထားတဲ့နေရာလည်းရှိတယ်နော်အဲ့လိုဆိုရင်တော့ကဲဦးဇင်းတို့ဘယ်လိုလုပ်မလို့ဟုတ်လားဒသိန်းနဲ့ယဟန်တကယဟမာရီထောက်ပံ့မှုတွေလည်းယူနေရတာပဲမဟုတ်ဘူးလားယ
ူနေရ
ပါဘူးသူ့နေရာနဲ့သူပြောတာနော်ဆွေမျိုးဆိုတဲ့နေရာမှာလားညာတိပဝရိတဝိနည်းယကြည့်မစင်မိဘဆွေမျိုးရဲ့ပဝရိတလို့ခေါ်တဲ့ပစ္စည်းလေးပါဖိတ်မှန်ထားတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီပုဂ္ဂိုလ်ရဲ့ပစ္စည်းလေးပါထောက်ပံ့မှုကတော့ယူကောင်းတာပါပဲနော်အဲ့တော့ခြေနေပေါ်မူတည်တာပေါ့လေကိုမိဘဆွေမျိုးရဲ့ထောက်ပံ့မှုတွေပဲကိုယ့်ရဲ့သာသနာပြုလုပ်ငန်းလုံလောက်တယ်ဆိုရင်တော့လေဒသိန်းနေစီအလူမခံတော့ဘဲနဲ့သာသနာပြုယုံပဲပေါ့မလုံလောက်ဘူးဆိုတော့လေဒသိန်းနေစီကထောက်ပံ့မှုနဲ့လေသာသနာပြုရမှာပဲဟိုကိုကလိုချင်တာမလိုချင်တာချက်သူ့ရဲ့ပုဂ္ဂိုလ်ကဒသိန်းပုဂ္ဂိုလ်ကလှူတာမယူဘူးဆိုတော့လေစိတ်ချမ်းသာပါမလားဘယ်စိတ်ချမ်းသာမလဲဖခင်မြတ်စွာဘုရားရှင်တဲ့ကဖခင်သားတော်ဒီဆိုတော့ကလူတိုင်းပေါ်မှာချီးမြှောက်ကြရတာပဲအဲ့ဒီလိုဆိုမြတ်စွာဘုရားရှင်လည်းဘယ်နဲ့လုပ်မလဲတကယ်မိဘဆွေမျိုးအရင်ရထောက်ပံ့မှုကတလောက်မရှိဘူးအနာတပိန်တို့ဝိသားခါတို့တသိန်းနေရထောက်ပံ့မှုနဲ့ပဲသာသနာပြုတော်မူခဲ့တာပဲနော်အနာတပိန်တစ်ခါတည်းဝိသားခါတို့တည်းချမ်းသာတဲ့လူတွေလည်းအများကြီးရှိတာပဲဒါပေမဲ့သူ့ကံနဲ့သူ့ရည်စက်နဲ့သူ့ဆူတောင်းနဲ့သူဆိုတော့အနာတပိန်တစ်ခါကပဲအဓိကဒကာရင်းရှင်နဲ့သာသနာပြုတော်မူခဲ့ရတာတခြားရှင်မင်းတွေတခြားတတိယကျော်တွေလည်းရှိတော့ရှိတာပေါ့နော်45ဝါသနင်းသုံးနာတောင်မှအနာတပိန်သတိရဲ့စေတွင်ကျောင်းမှာဘဏဝါသနင်းသုံးနာတဲ့တုန်း25ဝါစဉ်းစားကြည့်နော်အဲ့ဒါမိဘဆွေမျိုးတွေဆောက်တဲ့နေကြောတိုင်းဝင်ကျောင်းမှာကျတော့ကြာကြာမနေဘဲနဲ့ဟိုတစိမ့်ကျောင်းမှာကြာကြာနေတယ်ဖခင်ကဆွေမျိုးတွေပေါ်တန်ရုံးစင်မရှိဘူးနဲ့တွားကဲ့ရဲ့လို့ဖြစ်ပါမလား ဆွေမျိုးတွေမချင်းမြဘူးလို့ပြစ်ပြောလို့ဖြစ်ပါမလားမရှိဘူးသူ့အကြောင်းနဲ့သူပဲတိုးတော့လည်းပဲပေါ့လေဘာသူမဆိုးပေါ့ကိုယ်ဆွေကိုမျိုးကိုတော့ချင်းမြောက်ခြင်းနဲ့စိတ်တော့မရှိကြဘူးလား
ရ
ှိကြပါဗျာရှိကြတယ်ညာတိတန်တထဝိဟရတိဆိုတဲ့ပါဠိလေးတွေ့တော့ဦးဇင်းတို့လည်းပဲကိုမိမဆွေမျိုးအထူးတည်းလည်းထောက်ပဟိုအထူးတည်းလည်းချင်းမြောက်တာလေးတွေတတိယတာပေါ့ဦးဇင်းတို့ခုရှိပါရမီတော်ရမှာဆိုလို့ရှိရင်လေဟိုကျောင်းဝင်းနဲ့ကျောင်းထဲမှာပေါ့လေကျောင်းဆောင်ထဲမှာတောက်ယူဦးဇင်းလေးရှိတာပေါ့အဲ့ဒါတောက်ယူဦးဇင်းလေးမှာဦးဇင်းအမြဲတမ်းတောက်နေတဲ့ခွက်ကလေးကလည်းဘယ်သူလှူထားတဲ့ခွက်လဲဆိုရင်ခမဲတော်ကြီးလှူထားတဲ့ခွဲခမဲတော်ကြီးလို့ဆိုရတယ်မဲတော်ကြီးကမပါဘူးထင်နေမှာတူတူပါပဲเนาะခမဲတော်မဲတော်လှူထားတဲ့တီးရီခွက်ကလေးပေါ့ အဲ့တော့သတိရဘက်ကယူယူဇောက်ဒီလိုတဲ့တဲ့အောက်ကိုဆင်းသွားတဲ့ဒီဇိုင်းမျိုးမဟုတ်ဘူးအဖျားရှူးသွားတာပေါ့အောက်ပိုင်းရှူးသွားတယ်ခွက်ကခတ်သေးသေးပဲပေါ့တိတ်အကြီးမဟုတ်ဘူးဒါပေမဲ့တုတ်တစ်ခွက်စာကကိုယ့်ရဲ့တခါတောင်းတဲ့အနေတော်လေးပါပဲအဲ့တော့နောက်ပိုင်းမှလည်းတခြားသတိရေခွက်တွေလာလှူကြတာတွေရှိတာပဲအဲ့ဒီရေခွက်ကလေးကသေးလို့ဆိုပြီးတော့အဲ့ဒီရေခွက်လေးဖယ်လိုက်ဒီရေခွက်အသေးလေးသုံးမှလို့ပြောတယ်လှူတဲ့လူတွေလည်းရှိတာပဲမလုပ်ပါနဲ့မလုပ်ပါနဲ့ဆိုတာပဲဘာလို့ကိုယ်ခမဲတော်ကြီးလှူထားတာလေသတ္တမရံဒီရိတ်တာမှစပြီးတော့ဝင်တော့ခမဲတော်ကြီးကသူ့ပင်စင်လားစာလေးနဲ့ရထားတဲ့ထဲကနေပြီးတော့သတိရေခွက်လေးတောက်ရေခွက်လေးယူလှူထားတာငါ့ဖေလှူထားတာဆိုပြီးတော့တန်ရောစင်နဲ့ဆွဲပြီးတော့ထားတာတော့မဟုတ်ပါဘူးเนาะ။ဩကုတ်ခမဲတော်ကြီးပင်စင်လက်ဆံနဲ့ရထားတာလေးနဲ့စေတနာတရားတွေကတိဝတ်ဆိုလှူထားတာလေးချီးမြှောက်တဲ့သဘောဒီရေခွက်လေးတောက်တိုင်းလည်းပဲခမဲတော်ကြီးတရိယတော့ခမဲတော်ရောမဲတော်ရောပေါ့လေခမဲတော်မဲတော်တရိယတော့ခမဲတော်ကြီးကျမ်းမာချမ်းသာပါစေမဲတော်ကြီးကျမ်းမာချမ်းသာပါစေဤရဲ့ကဲ့သို့ဤချမ်းပါစေမေတ္တာပို့လို့မရဘူးလားရတာပဲကိုမိဘကိုအမြဲတမ်းတရိယအောင်မိဘရဲ့ကျေးဇူးဂုဏ်တွေလည်းအမြဲတမ်းတရိယအောင်တော့ရိုးစုံပေါ်မှာတင်ထားတဲ့စီးရွက်ွယ်လေးကမိဘလှူထားတဲ့ရေစီးရွက်ွယ်လေးနော်ဘယ်ရရတဲ့ပတ်စံနဲ့လဲဆိုရင်ပင်စင်လားစာပင်စင်လားစာဆိုတာကလည်းဘယ်လောက်မှရှိတာမဟုတ်ဘူးနော်အဲ့တော့တခြားတထေးတကြွေတွေချမ်းသာတဲ့ပုဂ္ဂိုလ်တွေအများကြီးတခြားကလည်းရှိတာပဲရှိပေမဲ့ကိုမိဘလှူထားတဲ့ဟာလေးမိဘကိုလည်းကျေးဇူးဆက်တဲ့သဘောမိဘလည်းကုသိုလ်တူပါစေခြင်းတဲ့သဘောနဲ့အတုံးပြူတာပဲဒါပေမဲ့ညာတိတန်တာထောမိဘဆွေမျိုးပေါ်မှာတန်ရောစင်ကြီးပြီးတော့ဆွေးလန်းနေတဲ့သဘောတော့မဟုတ်ပါဘူးတို့ကြဒီရွက်လေးဆွဲပြီးသေးတာပါဖြစ်မှာတော့ဟဲ့လားတောင်းယူဦးစင်ပေါ်မှာပရစိတ်လေးပါလေးဖြစ်ချင်းဖြစ်မှာဘူဟတ်တွေပါလို့လည်းဖြစ်ချင်းဖြစ်သွားမှာပေါ့နော်အဲ့ဒီလိုကြီးတော့မဆွဲပါဘူးချိန်တိုင်းကြီးလည်းတရိယာမနေပါဘူးရည်တောက်တဲ့ချိန်ကျမှတရိယာတာပါတရိယာတော့လည်းတန်ရုံးစင်ဖြစ်နေအသုံးမချပါဘူးဟိုတနေ့ကပြောသလိုပေါ့လေအကျိုးဖြစ်ကိုလည်းဆောနဲ့အကျိုးပြုကိုလည်းဆောလို့ကိုလည်းဆောကနှမျိုးမရှိဘူးလားကိလေသာကလည်းဒီလိုပဲအကျိုးဖြစ်ကိလေသာနဲ့အကျိုးပြုကိလေသာလို့နှမျိုးရှိတယ်။သူ့အလိုလျောက်ကြီးစီးအကျိုးပြုတာတော့မဟုတ်ဘူး။အဲ့ဒီကိလေသာကိုအသုံးချတဲ့ပုဂ္ဂိုလ်ပေါ်မှာမူတည်တာပေါ့နော်။တခြားလည်းပဲရှိသေးတာပေါ့လေတူလေးလှူထားတဲ့တပတ်ကလေးအသုံးပြုတာလည်းရှိသေးတယ်နော်။ဥစဉ်တူလေးဆယ်လာသားတုန်းကလှူထားတဲ့မျက်နှာသုတ်ပွားအလတ်စားလေးပေါ့လေအဝါရောင်နုနုအသားလေးကလည်းနုနုပါပဲ။အဲ့ဒါတူလေးဉာဏ်ပညာတွေထက်မြက်ပါစေ၊လေးမယဉ်ကျေးမှုရှိပါစေ၊မေတ္တာလေးလည်းအမြဲတမ်းပို့ရအောင်သူလည်းပဲကုသိုလ်ထူရအောင်ဆိုပြီးတော့ဥစဉ်တော်တာမောမှာတရားတစ်ဆင်ဖွင့်တဲ့ကက်ဆက်ကိုအဲ့ဒီညနေသုတ်ပွားလေးနဲ့ပဲဖုံးထားတာပြီးတော့ကက်ဆက်ဒီတိုင်းထားတော့လည်းလူမြင်တော့မကောင်းဘူးလေအဲ့တော့တပတ်လေးနဲ့ဖုံးထားဘယ်သူထူတဲ့တပတ်လေးလဲဆိုရင်တူလေးထူတဲ့တပတ်လေးတူလေးတော့သတိတောင်ရမှာမဟုတ်ပါဘူးဆယ်လာသားလုံးကထူထားတာနော်ကိုကတော့မေတ္တာပို့ပေးရတာပေါ့တန်ရောစင်ကြီးကြီးပြီးတော့ဆွေးလန်းနေလို့တော့မဟုတ်ပါဘူးနော်အဲ့တော့ဆိုလိုတာကတော့အကြောင်းအားလျော်စွာအချင်းလေးအားလျော်စွာအကြောင်းအားလျော်စွာအချင်းလေးအားလျော်စွာမှရတော့မဟုတ်ဘူးဗတိသာသနာတော်ကြီးပို့ပြီးတော့ဖွံ့ဖြိုးတိုးတက်ဖို့သာသနာတော်ပို့ပြီးတော့စီးပင်ဖို့သာသနာတော်ပို့ပြီးတော့ပြန့်ပွားဖို့အတွက်ဒဇိမ့်တကာရကမများရဲ့ပစ္စည်းလေးပါထောက်ပံ့မှုကိုယူနေပေမဲ့အဲ့ဒီအပေါ်မှာတာယာနှစ်သက်တက်မဲ့တွေ့တာပြီးတော့ကိုယ်ဆွေကိုမျိုးကိုတော့လိလိရှုထားတဲ့ကိုယ်ဆွေကိုမျိုးကသူများလောက်မချမ်းသာလို့ထဲမတွေ့ဖို့ဆိုတဲ့စိတ်ဓာတ်မျိုးမရှိဘူးဆိုတာလေးကိုပြောပြတာပါနော်အဲ့ဒါဒီကမဝါဒီတိဋ္ဌမထေကိုညာတိတန်တထဝိဟရတိဆွေမျိုးတွေနဲ့သိရောလွန်းနေလို့ကြည့်ရကြတော့မြတ်စွာဘုရားရှင်ကမေတိဋ္ဌမထေကဖြီးအလိုနေခြင်းဆိုတဲ့အပိစ္ဆဂုံဟာရှိသူတော်ကောင်းကြီးတွေရဲ့ထုံနှံစင်လာဓမ္မရာပဲငါဘုရားရဲ့ကျင့်ထုံဟောင်းလေးဖြစ်ပါတယ်ဆိုတော့အတိတ်ဝတ္ထုခေါ်တာပေါ့အဲ့ဒီဝတ္ထုကပြောရအောင်ပါလားမိန့်တော်မူပါအတူကျုပ်ပဲပြောတော့မယ်ဝိထုကြောင့်ကိုအဓိကပြောချင်မှာမဟုတ်ဘူးနော်ဒီကမြေကရေတဖန်တော်ကြီးထဲမှာဖယားလောင်ကြီးမင်းကရေတဖန်မင်းကြီးတပင်ကိုအမိပြုပြီးတော့နေထိုင်နေအဲ့ဒီရေတဖန်မင်းကရေတဖန်သီးတွေကုံသွားတဲ့အခါကျတော့တဖန်မင်းမှာရှိတဲ့အညွန့်လေးတွေပဲစားနေတယ်အညွန့်လေးကုံသွားတော့အရွက်ကလေးတွေစားတယ်အရွက်တွေကုံသွားတော့အပွေလေးတွေစားတယ်အပွေလေးတွေကုံသွားတော့အခောက်ကလေးတွေစားတယ်တခြားကြီးမြတ်တွေတခြားသူတိတဏ္ဍပေါ်တဲ့တော်တဲ့ရွှေတခြားသူတိအတိအကောင်းတဲ့သစ်ပင်တွေရွှေ့ပြီးတော့စားကြတောက်ကြပြီးမယ်ဖះလောင်ကြီးမင်းကတော့ကိုယ်အမြဲတမ်းနေတဲ့ရေသဖန်းပင်ကြီးမှာပဲရှိတာလေးနဲ့မျှတပြီးတော့နေတယ်ခင်ဗျာမြက်ကရေလေးတောက်ပြီးတော့မျှတအဲ့ဒီလိုအကျင့်ပြင်းထန်တော့ထုံးစံတိုင်းပေါ်တရားမင်းကြောက်ဖြာ ူတယ်တင်းတယ်ကြောက်ဖြာတုံလှုပ်တယ်လို့လည်းဆိုအဲ့တော့ဇာမင်းကြောက်ဖြာတုံလှုပ်တော့သူကြည်မှာဘသူများအကျင့်ပြင်းထန်နေတယ်လေကြည့်လိုက်တော့ဘုရားလောင်းကြည်မင်းသွားတွေ့တွေ့တော့စုံစမ်းစစ်ဆေးရေးလောက်အောင်မှာပဲဆိုပြီးတော့ဇာမင်းကအဲ့ဒီဘုရားလောင်းကြည်မင်းနေထိုင်တဲ့တဖန်းကြီးတဖန်းမင်းကြီးကို၆တွေ့အောင်လုပ်ပြလိုက်တယ်နေချင်းညချင်းဆိုသလိုပဲတဖန်းမင်းကြီးကအမြန်ဆုံး၆သွာအကိုင်းနေပါရင်ကျူကြပင်စီကြီးပါကျူကြတိတ်ငုပ်လေးပဲကြံတော့တယ်တိတ်ငုပ်လေးပဲကြံအပေါကြီးအပေါငယ်ကြီးဖြစ်အခေါင်းကြီးကြီးဖြစ်လေတက်လိုက်ပြီဆိုရင်ဟိုခောက်လိုက်တဲ့အတန်မျိုးဒုရိယတီးမလိုက်တဲ့အတန်မျိုးကြီးဖြစ်အဲ့ဒီအပေါကြီးအပေါငယ်ကြီးကနေအမှုန်လေးထွက်ကြဖျားလောင်ကြီးမင်းကအဲ့ဒီအမှုန်လေးတွေပဲစားပြီးတော့ကင်ကမြစ်ထက်ကရေလေးတောက်မြတ်တာနေတယ်အမုံလေးတွေပဲစားခင်ကမြက်ကရေလေးတော့သင်္ကုတ်တူလေးမှာပဲညီသက်စွာနဲ့ထိုင်းနေညာအိတ်ထိုင်ကြတော့လေအဲ့ဒီသင်္ကုတ်လေးပေါ်မှာပဲအိတ်အိတ်တာကတော့ထားလိုက်တော့မအိတ်ပဲနေတဲ့အချိန်သင်္ကုတ်လေးပေါ်မှာငှက်ကလေးတကောင်ထိုင်းနေဘာများလုံနေမယ်ထင်တယ်လူတို့နဲ့တို့ဆိုတော့လေလောက်ကြလူတွေကအများကြီးရှိတာကိုတတိဆန်ဖြစ်နေတော့သင်္ကုတ်တူလေးပေါ်ဒီတန်းလင်္ကုတ်တူလေးထိုင်းပြီးတော့ဦးဇင်းတို့တော့တွေးကြည့်တာပေါ့လေအခုဒီကလေးဟောမှရလို့မဟုတ်ဘူးဇတ်တော်ဒီပါဒီခဏခဏပါတိရိစ္ဆာန်ဘဝမှာဒီလိုနေတာထိုင်တာလေးတွေဖတ်ရတဲ့အခါကျတော့ဘာများလုံနေပါမလဲဖျားလောင်ကြည်မြင့်တင်ကုတ်တော်လေးပေါ်မှာအဘိဓါကုံအလိုနဲ့ရောင်ရဲစွာနဲ့နေပြီးတော့မေတ္တာဘာဝနာလေးပဲပွားနေမလားတောရဲတောင်ထဲမှာရှိတဲ့ခြင်းငယ်တာရဂါရီကြမ်းမှာခြံနာကြပါစေတမင်တရေချာရှင်သည့်အဆက်ရှိတဲ့သားကောင်းဤလေကျောင်းနဲ့တရားမေတ္တာတရားနဲ့ဆက်ဆံပြီးတော့ကြမ်းမှာခြံနာကြပါစေပင်ရန်အနေဒီကင်းရှင်းကြပါစီစသည်အဖြင့်ဘဝနာလေးများပေါ်များနေလိမ့်မလားတကယ်ကြီးလို့မဘလို့ထင်တော့
ဆိုရအဖိစ္ဆကုံကိုပြန်ပြီးတော့စဉ်းစားဆင်ခြင်နေတယ်မလို့ထင်ပါလ
ားအဲ့ဒါဆိုရင်အဲ့ဒီအဖြစ်မှန်ပါတယ်ဟုတ်လောက်တာပေါ့နော်ကိုယ်ကအဲ့ဒါလည်းပြင်းမိတယ်မေတ္တာပေါင်းနာလေးများပေါ်များနေမလားဒါမှမဟုတ်သူ့ရဲ့ဟိုတခြားငှက်တွေကတော့ဟိုပင်သွားလိုက်ဒီပင်သွားလိုက်တေးသီးကောင်းတာလေးတွေကြီးပဲလိုက်ရင်းရှားစားသူကတော့ဒီအပင်မှာရှိတာလေးနဲ့ပဲစားပြီးတော့အလိုနဲ့ရောင်ရဲစွာနေတယ်အဲ့ဒီလိုအလိုနဲ့ရောင်ရဲစွာနေတာအလိုနဲ့တဲ့ဂုံလေးတွေးလိုက်မေတ္တာလေးပို့လိုက်ဒီလိုနေမှာပါဖះလောင်းတော့ဆိုတော့မေတ္တာတတ်တွေကလည်းတန်ညာတစ်လျှောက်ဖြည့်စည်းလာတာဆိုတော့မေတ္တာတတ်တွေကလည်းအားကောင်းနေတာအားကောင်းနေတော့မေတ္တာတတ်တွေလည်းပို့လွတ်နေလိမ့်မယ်လို့ညွှန်လင်းပြီးပါတယ်ကိုယ့်ရဲ့အပိစ္ဆဂုံအလိုနဲ့ရောင်ရဲတဲ့ဂုံလေးကိုလည်းဆင်ကျင်နေလိမ့်မယ်လို့ထင်ပါတယ်ကြည့်ညိုစရာပဲနော်ဒါကဖះလောင်ကျင်းနေမှာမဟုတ်ဘူးကိုကိုအိမ်နာလေးတွေကိုလမ်းမော်လမ်းမော်တွေတွိုင်းလိုင်းနေလဲခွေးတွေပါတယ်အိတ်နေတာမတွေ့ဘူးလားအိတ်နေရင်တော့ထားလိုက်တော့အိတ်ပြောနေတာမလို့မအိတ်ဖက်နဲ့ထိုင်နေတဲ့ချိန်ဒီခွေးလေးတွေလည်းဘာများတွေးနေလဲမသိဘူးနော်တခုခုတော့တွေးနေမှာပဲထင်တယ်ဒါကြီးလို့မခွေးတွေဘာတွေးနေမှာထင်တယ
်ကာဝအိတ်ဖို့ပဲပြောမှာပါ
စားဖို့အိတ်ကူပဲတွေးမှာအိတ်ဘောတော့မတွေးဘူးအိတ်ကူအိတ်နေပြီလေနော်စားဖို့ကလည်းပဲဟိုစားစရာတွေးမှာဒါသူစားမယ်ဆိုတဲ့စိတ်ချင်းမှာပါအလကားနဲ့ဝိုက်ကြည့်နေတဲ့ချိန်မှာတော့စားဖို့တော့တွေးမှာမထင်ဘူးနော်ဒါမှလည်းစားပြီးတဲ့ဟာလီကြံတွေးရင်လည်းတွေးမှာပေါ့ဟိုအရင်တွေးလိုက်တဲ့မယ်ယူလေးကတော့ဘလူးဒီအရင်ပြလိုက်တဲ့ကြယူလေးကတော့အရသာဘလူးနဲ့သူတွေးရင်လည်းတွေးနေမှာပါနော်အိတ်စားကာမဤသုံးဝပဲသိတယ်လို့တိရိစ္ဆာန်တွေခုံမပြောကြဘူးလားပြောလို့တာပြောတာကာမဂုဏ်နဲ့ပတ်တိုင်လဲသိစ္ဆာန်နေဆိုတာကတူလာနဲ့တူနော်လူကကြတော့တူလာနဲ့တူရှိသေးရဲ့လားအဲ့တော့ဖះလောင်းကြည်မင်းလေးသင်္ကုတ်တလေးပေါ်မှာထိုင်အပိစ္ဆာဂုံလေးသင်ခြင်းမေတ္တာဘာဝနာလေးပွားများပြီးတော့ညီသက်စွာနဲ့ဟိုတည်င်းသုံးနေတာလို့ကိုပြောလိုက်ခြင်းနဲ့ကြီးညိုလို့နော်ညီသက်စွာနဲ့နေနေတယ်အဲ့တော့တရားမင်းကြီးကလည်းဩဒီကျင်းကကတကယ်ကိုအပိစ္ဆာဂုံနဲ့ပြည့်စုံနေကြည်ညိုလွန်းလွန်းအဲ့ဒါသူစားကိုလည်းအဖို့ခေါ်လာပြီးတော့ဟင်းသာမောင်းနှံရောင်ဆောင်ပြီးတော့သူစီလာမေးတာပေါ့လေတခြားဘီနာလေးကတက်ပင်နေပြန်မှာတက်ကိုင်းတစ်ကိုင်းမှာနားပြီးတော့တော်ထဲမှာအပီးတွေအများကြီးရှိတဲ့တခြားအပင်တွေအများကြီးရှိပါရဲ့နဲ့ဘာဖြစ်လို့ဒီတင်ကုတ်တူလေးပေါ်မှာအမှုန့်နေစားပြီးတော့နေရတာလဲစသည်အဖြင့်မေးတာပေါ့လေမေးတော့ဖះလောင်ကြည်မင်းကလည်း မိကောင်းဆွေကောင်းဆိုတာကိုမိတ်ဆွေဒုက္ခရောက်နေတဲ့အချိန်မှာလဲစွန့်လွတ်မသွားရဘူးစွန့်ခွာမသွားရဘူးဒီသိပ္ပံကြီးဟာကျွန်ုပ်ကိုနှစ်ပေါင်းများစွာကျေးဇူးပြုခဲ့တယ်ကျွန်ုပ်ရဲ့မိတ်ဆွေကောင်းပဲဒါကြောင့်မိတ်ဆွေကောင်းကြီးအခုလူကျုပ်ပဲပြည့်စည်နေတဲ့အချိန်မှာစွန့်ခွာမသွားပဲနေတာပါစသည်အားဖြင့်ပေါ့လေပြောပြီးတော့မှမိကောင်းဆွေကောင်းဆိုတာဘလူကုံအင်္ဂါတွေနဲ့ပြည့်စုံရမယ်ဆိုတဲ့အကြောင်းတရားဓမ္မဟောကြားပါတယ်အဲ့ဒါတရားမင်းဖန်ဆင်းလာတဲ့ဟင်းသာမောင်နှံကလည်းကျင်းမင်းဟောတဲ့တရားလေးနားကြပြီးတော့ကြည်ညိုလွန်းတာနဲ့အမြိုက်ရည်စင်းနဲ့အဲ့ဒီရေသပန်ကုတ်ကိုသွန်လောင်းလိုက်တဲ့အခါချက်ချင်းဆိုသလိုပဲပင်စီလေးနဲ့အကိုင်းခက်လေးနဲ့အပီးပွင့်လေးနဲ့အရွက်အညွတ်လေးနဲ့ဝေဝေးဆာဆာဖြစ်သွားပါတယ်။အဲ့ဒီရေသပန်မင်းကလည်းဆက်နေရသည်အမြဲတမ်းအပီးပြီးသွားပါတယ်။ကုကဲ့လို့ဆေးတွေပါတယ်ထိုးကြလူသေးလား။မလို့တော့ဆက်နေရသည်ပြီးသွားတာ။ဒါမလို့တရားမင်းရဲ့အမြိုက်ရည်စင်းသွန်လောင်းလိုက်လို့ပေါ့။အဲ့ဒါဇာလန်ကတော့တကယ်ပြောမယ်ဆိုတော့အရှိပေါ့လေဒီမိကောင်းဆွေကောင်းရဲ့အင်္ဂါရက်ဖခင်လောင်းကြီးမင်းပြောတဲ့မိကောင်းဆွေကောင်းရဲ့အင်္ဂါရက်ဒီကရတာတိကျတရားတပုတ်ခေါ်ရမှာပေါ့ဒီနေ့ပြောချင်တာကတော့ဘာကုံလဲ
အ
ပိစ္ဆကုံဒါဆိုရင်အပမဒရတောပိခုပမာတိဘယတတိဝါအပဘောပရိဟာနာယနိဗ္ဗာနတိဝသန္တိကိမိခင်ရဲ့အဖြစ်ကိုမြင်ပြီးတော့မမေ့ခြင်းမှမွေးလျော်တဲ့ပုဂ္ဂိုလ်ဟာသမထဝိပဿနာတရားတွေမဆုတ်ယုတ်ပါဘူးနိဗ္ဗာန်နဲ့နှီးပါတယ်ဆိုတဲ့စကားရထဲကမမေ့ခြင်းဆိုတာဘာကိုမမေ့တာတဲ့တော့အလိုနေခြင်းလို့ခေါ်တဲ့အပိစ္ဆတရားမှမမေ့တာအပမာဒကအပမာဒရဲ့အဓိပ္ပာယ်ကိုပြောမယ်ဆိုရင်တောင်းချောက်တောင်ကုန်းတော်မကုန်းနိုင်ဘူးနော်ဒါနအပမာဒသီလအပမာဒသမထအပမာဒဝိပဿနာအပမာဒဒီလိုလေးမျိုးအတွေ့အကြုံနဲ့လေပြောလို့ရတာပဲပုညကတိယဝတ္တု7ပါးနဲ့ပြောရင်လည်းပဲခုနဒါနသီလဘာဝနာတွေအပြင်ဓမ္မတဝနာအပမာဒဓမ္မဒေသနာအပမာဒဝိယဝစ္စအပမာဒစသည်အားဖြင့်အပမာဒဆိုအခုဒီမှာတော့အဒီစကလုံးလေးနဲ့တွဲမယ်ဆိုရင်အပိစ္ဆအပမာဒဘာအပမာဒတဲ့တော့အပိစ္ဆအပိစ္ဆဆိုတော့မျက်စိနဲ့မြင်ပါတယ်နော်အာယီအားနောက်ကပါးဆောင်နှလုံးဆင်းလုံကြီးတင်နောက်ပြီးတော့နောက်တစ်လုံးကစာလုံးနဲ့ထလိုက်တဲ့ဆင်းအပိစ္ဆအဲ့တော့အပိစ္ဆတရားမှမမေ့တဲ့ပုဂ္ဂိုလ်ဟာသမထဝိပဿနာတရားတွေမဆိုးရုပ်ဘူးတိုးတက်တယ်နိဗ္ဗာန်နဲ့လည်းနီးတယ်အဖြောင်းပြောလိုက်လို့ရှင်တော့အလိုနဲ့ရောင်ရဲတဲ့ပုဂ္ဂိုလ်ဟာတရားတိုးတက်တယ်နိဗ္ဗာန်နဲ့နီးတယ်လို့ဆိုလိုတာနော်ကိုအားထုတ်နေတဲ့သမထဝိပဿနာတရားတွေတိုးတက်ခြင်းနဲ့နိဗ္ဗာန်ကိုမြန်မြန်ရောက်ခြင်းနဲ့ဆိုရင်သမထဝိပဿနာဘာဝနာအလုပ်တွေကိုတစ်ဖက်ကအားထုတ်နေရင်းနဲ့တစ်ဖက်ကလည်းအလိုနေတဲ့ဂုဏ်နဲ့ပြည့်စုံအောင်ကြိုးစားရမယ်။အလိုနေရမယ်ပေါ့နော်။အလိုနေတာတခုတည်းမဟုတ်ဘူး။ရှင်နိဂမဝါတိတိဒ္ဓမထေရဲ့ရှင်နိဂမတိဒ္ဓဝါတိမထေကလည်းနာမည်ကြီးပုဂ္ဂိုလ်ပဲ။ဘာရင်းနဲ့နာမည်ကြီးတယ်လဲဆိုရင်အပိသောတန်တုထောပါဝိဝိတောအာရထဝီရိယောဂုဏ်လေးချက်နဲ့နာမည်ကြီးတယ်။အပိသောအလိုနေတယ်။တန်တုထောတင်းတင်းရောင်ရဲတယ်။ပါဝိဝိတောစိတ်ငြိမ်ရမှာတယောက်တည်းမွေလျောတယ်။အာရတဝိရိယဝိရိယကြီးမာတယ်ဂုံမတစ်ချက်လဲလေးချက်ဒါဆိုရင်အပမာဒဆိုတာလေအပိစ္ဆတခုတည်းမဟုတ်ဘူးအပိစ္ဆအပမာဒတန်တုဋ္ဌိအပမာဒဝိဝေကအပမာဒဝိရိယအပမာဒအပမာဒတရားဘယ်နှပါတုံး၄ပါးအဲ့ဒီ၄ပါးကိုနည်းနည်းချင်းနည်းနည်းချင်းချက်ပြီးပြောရုံပဲရှိတာပေါ့အပိစ္ဆတရားကတော့အရှင်ပြေဘုအဓိကတရားတွေဒီမှာအရှင်ပြေအောင်ပြောဆိုတဲ့စကားတရားတွေမှာထည့်ပြောပြီးသားပါနော်အပိစ္ဆအလူနေတယ်အလူနေတာကဘယ်နှပါးရှိတဲ့တုံ
း၄ပါး
ပဲဒါဘာတွေတုံးပြောပါအောင်၄ပါးဆိုတာသိတာကတော်တော်တော်နေပြီနော်ကတခုလောက်ပြောကြည့်ပေါ့တရုတ်ခွဲပြီလေထပ်ပြောရင်တရားထပ်တယ်ပြောဦးမှာနော်ပါဠိလိုမပြောနိုင်ရင်ဒီပေါ်လေးမြန်မာလိုလေးတွေပြောနိုင်ရင်လည်းရတာပဲပါဠိလိုကျတော့နည်းနည်းတော့မှားတာခက်မှာပေါ့ဒါပေမဲ့ကြာဘူးနာဝစကလုံးလေးတွေပဲများပါတယ်ပစ္စယအပိစ္ဆာပစ္စည်းပေါ့နော်ပစ္စယဆိုတာပစ္စယအပိစ္ဆာပရိယတိအပိစ္ဆာဒုတင်္ဂအပိစ္ဆာအဓိကမအပိစ္ဆာ၄ချက်ရှိတယ်မြန်မာလိုပဲမှတ်မယ်ဆိုတော့ပစ္စည်း၄ပါးအလူနေတာဒုတင်မှာအလူနေတာပရိယတိမှာအလူနေတာတရားဥတရားမြတ်မှာ အလူနေတာဒါအပိဿကိုလူနေတဲ့လူဘာသာကျန်လို့နောက်ဟာရီလေတစ်ဆက်တည်းတွဲပြောတာပေါ့ပစ္စည်းလူကအလူနေတယ်ဆိုတာကတော့ရှင်းပြသားပါပဲနော်ညာညာလူရင်ဘယ်လောက်ယူပါမလဲညာညာလူညာညာယူရလားအပိဿတိယအပိဿရဲ့ဒိဗ္ဗေရလည်းအများကြီးရှိတာပေါ့လေအဲ့တော့ပေးသလောက်ယူဖို့ထဲကိုလိုအပ်သလောက်ယူဖို့ပါပဲနော်အဲ့ဒီအစဉ်တရားပြောဆိုတဲ့တရားမှာပဲပြန်နားထောင်ကြည့်ပေါ့လေအဲ့တော့ပစ္စည်းအပိစ္ဆာပစ္စည်းလေးပါးနဲ့ပတ်သက်လို့အလိုနေရမယ်ပစ္စည်းလေးပါးနဲ့ပတ်သက်လို့အလိုမကြည့်ရဘူးရသလောက်နဲ့ကြည့်နိုင်ရမယ်ကိုရတဲ့ပစ္စည်းတွေပို့ပြီးတော့မတောင့်တရဘူးဒါပစ္စည်းအပိစ္ဆာပေါ့နော်ဒါဟိုမှာတော့ပြောထားပါတယ်ဆရာတကားရှုထောင်နေပေါ့လေကိုကနည်းနည်းပဲလူတယ်လူတဲ့လူကများများလူခြင်းနဲ့လူလဲလူနိုင်တယ်ဘလောက်လူခံမလဲက
ိုလူသလောက်ပဲ
ကိုလူရသလောက်ပဲလူခံမှာကိုကများများလူခြင်းနဲ့လူရဲ့ဘုရားနည်းနည်းပဲလူနိုင်တယ်နည်းနည်းပဲလဲလူခြင်းနဲ့အဲ့ဒါဆိုတော့ဘလောက်လူခံမလဲသူလူနိုင်သလောက်ပဲလူခံမှာပေါ့စသီးအချင်းပေါ့လေသူရဲ့အဓိပ္ပာယ်တွေတော့အဲ့ဒီခွေမှာပဲနားထောင်တော့ပစ္စည်းလေးပါအလိုနေရမယ်ဒီကောင်းစင်းနေနိုင်အောင်လဲဆိုရှင်းပါတယ်ဟိုနောက်ဟာရီကြတော့ရုပ်တရားဆင်တော့မရှင်းနိုင်ဘူးဒုတင်ကအပိစ္ဆာဒုတင်မှာအလူနေရမယ်ဆိုတော့ဒုတင်မကြည့်ရဘူးထင်နေဦးမယ်နော်ဒုတင်ကအပိစ္ဆာဒုတင်မှာအလူနေခြင်းဆိုတာကကိုကဒုတင်အကျင့်နေကျင့်နေတယ်ကိုဒုတင်ဆောင်နေတယ်ဒုတင်နေကျင့်နေတယ်ဆိုတာကိုသူများကိုထုတ်ဖော်မပြောရဘူးလှေ့ဝှက်ထားရတယ်အဲ့တော့ကိုဒုတင်ကျင့်နေတာကိုလှေ့ဝှက်ထားတာကိုပဲဒုတင်ကအပိစ္ဆာလို့ခေါ်တာနော်ဒုတင်အကျင့်နဲ့ပတ်သက်ပြီးတော့အလူနေတာပေါ့တချို့ကြတော့လေဒုတင်နေဘဏ္ဍပါဆောင်နေဒုတင်ကျင့်တာဘဏ္ဍရက်တောင်ရှိသွားပြီဘဏ္ဍနှစ်တောင်ရှိသွားပြီနဲ့ထုတ်ဖို့မပြောရဘူးလားအဲ့ဒါဆိုတော့ဒုတင်ကအပိစ္ဆာကုံချုပ်တဲ့သွားတယ်ပရိယတိအပိစ္ဆာပရိယတိနဲ့ပတ်သက်လို့အလိုနေရမယ်ဆိုတာစာရီသိမ့်မတင်ရဘူးလို့ပြောတာမဟုတ်ဘူးပရိတိစာပေတွေနည်းနည်းလေးတက်ရုံနဲ့ကျင့်နိုင်ရမယ်လို့ပြောတာမဟုတ်ဘူးကိုပရိယတိစာပေတက်ကြွနေဆိုတာကိုသူများသိအောင်မလုပ်ရဘူးဂုံဖော်ပြီးတော့မပြောရဘူးပေါ့နော်အဲ့လိုဆိုတော့တရားဟောတော့ဘယ်နဲ့လုံးမလို့တရားမဟုတ်ဘဲနေရင်ရှိတယ်ပရိသတ်စာပေနဲ့ဟောနေတာမဟုတ်ဘူးလားအဲ့လိုပြောတာမဟုတ်ဘူးနော်သူများသိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကိုတက်သိထားတဲ့ပရိသတ်ဘုံသူတာကိုအသုံးချတာကတော့အပိစာကုံမချွတ်တဲ့ပါဘူးအဲ့လိုမဟုတ်ဘဲနဲ့ငါစာတက်တယ်ငါစာတော်တယ်ငါစာရီမှတ်မိတယ်ဆိုတာကိုကြွားခြင်းတဲ့သဘောနဲ့ထုတ်ခေါ်ပြောရစင်တော့ပရိသတ်အပိစာကုံချွတ်တဲ့သွားတာပေါ့အဓိကမအပိစာဆိုတာကကိုတရားဓိတရားနဲ့ရတာကိုသူများမသိเสียရဘူးကြိုးဝဲထားရတယ်တချို့ကြတော့လေကိုသောတာပန်ဖြစ်ပြီးကျင်ညာတဲ့တူလည်းမရှိဘူးလားရှိတယ်ခုနပိုင်းထွက်တဲ့ဟိုစာအုပ်တုံးတောင်ရှိသူရဲ့တရားအထုပ်ပုံအတွေ့အကြုံလေးတွေကိုရေးထားတာပေါ့လေစာအုပ်ကလည်းခက်ထူထူပါပဲနောက်ဆုံးနှံ့ကြည့်လိုက်တော့သူသောတာပန်ဖြစ်တဲ့အကြောင်းရေးထားတာဖြစ်နေတယ်နော်တကယ်ဟုတ်တယ်မဟုတ်ဘူးဆိုတာတော့မသိကြဘူးသောတာပန်တကယ်ဟုတ်တယ်ပဲထားအောင်တော့တိုင်းပြည်ပြည်သားစာရဲကနေရေးပြီးတော့ထုတ်ဖို့သိရင်လားမထုတ်ဖို့သိဘူးကိုနဲ့နီးစပ်တဲ့လူတောင်မှအတိပံပိသိမ့်မှုနော်သောတာပန်ဖြစ်တဲ့လူတော့ရေးတော့ရေးထားတာပေါ့လေဒါပေမဲ့လည်းသူ့ရဲ့ကျင့်စဉ်တွေကြည့်လိုက်တော့ခွေးလူអော်ဝက်လူអော်ဆိုတော့ဖះဟောကျင့်စဉ်မှာကခွေးလူអော်ဝက်လူអော်တဲ့ကျင့်စဉ်ကမရှိဘူးနော်အဲ့တော့သောတာပန်တကယ်အစ်စ်ဆိုရင်တော့ခွေးလူអော်ဝက်လူអော်တဲ့ကျင့်စဉ်ကိုသူတစ်ပါးကိုထုတ်ဝေဖြန့်ချိမှာမဟုတ်ပါဘူးအဲ့တော့ပစ္စယအပိစ္ဆာဒုတင်ကအပိစ္ဆာပရိယတိအပိစ္ဆာအဓိကမအပိစ္ဆာအလိုနေတဲ့အလိုနေခြင်း၄မျိုးပေါ့နော်အကျယ်တွင်သိကျင်တော့အစဉ်တရားပြောမှာပဲနားပြီးတော့အဲ့တော့ဒီတရားတော်မှာအပိစ္ဆာကတော့အဓိကဖြစ်နေလို့အပိစ္ဆာကိုပဲနည်းနည်းပြောအောင်မှာပေါ့အပိစ္ဆာဆိုတာအပရဲ့အိစ္ဆာရဲ့နှစ်ခုပေါင်းထားတာပေါ့အပဆိုတာမရှိတာတနည်းအားဖြင့်နေတာအိစ္ဆာဆိုတာအလိုပေါ့အဲ့တော့အလိုနေတယ်အလိုနေတယ်ဆိုတော့အလိုဆိုတဲ့စကားလုံးလေးကအဓိကအဲ့ဒီအလိုဆိုတာနဲ့ပတ်သက်လို့ပုဂ္ဂိုလ်၄မျိုးရှိတယ်အလိုနေတဲ့ပုဂ္ဂိုလ်ဒါကတော့ကောင်းတဲ့ဘက်ကပေါ့မကောင်းတဲ့ဘက်မှာ၃မျိုးရှိတယ်အလိုကြီးတဲ့ပုဂ္ဂိုလ်အလိုကဲတဲ့ပုဂ္ဂိုလ်အလိုဆိုးတဲ့ပုဂ္ဂိုလ်တဲ့အလိုနဲ့ပတ်သက်လို့ပုဂ္ဂိုလ်ဘယ်နှမျိုးလဲ၄မ
ျိုးပါဗျာ
၄မျိုးကောင်းတဲ့ဟာကိုရင်စမှတ်ပေါ့အလိုနေတဲ့ပုဂ္ဂိုလ
်
အလိုကြီးတဲ့ပုဂ္ဂိုလ
်
အလိုကဲတဲ့ပုဂ္ဂိုလ်
အလို
ဆိုးတဲ့ပုဂ္ဂိုလ်အလိုနေတဲ့ပုဂ္ဂိုလ်ဆိုတာကခုနပြောတဲ့အတိုင်းပေါ့လေကိုယ်နဲ့တင့်တင့်မြတ်တာယုံပစ္စည်းလေးပါးကိုပဲခံယူတာခံယူနေမကဘူးအပိစ္ဆာဆိုတာကသုံးဆောင်တဲ့အပိုင်းကြီးမှလည်းပါတယ်သုံးဆောင်တဲ့အခါမှလည်းကိုယ်ရရှိထားတဲ့ပစ္စည်းဝတ္ထုတွေကိုပါရနှစ်သက်တတ်မှတ်တဲ့လောဘနဲ့အတုံးမပြုတ်ပဲနဲ့ ပရိယပရိပါလုကိုလုံနိုင်ဖို့တန်တရားဝဆင်းကလုံမြောက်ဖို့လို့ဒီလိုပြစ္ဆေကနာဆင်ញင်ပြီးတော့သုံးတာလေပြစ္ဆေအပိသာပဲနော်ဟိုလူတွေနဲ့လဲဆိုင်တာပါပဲနော်အပိသာဆိုတာကအလိုနေတာဒါသူတော်ကောင်းကုံပေါ့အလိုကြီးတာကြတော့ပါဠိလိုဆိုရင်တော့မဟိသလို့ခေါ်တယ်မဟိသမဟာဆိုတာကကြီးတာပေါ့အိသာကတော့အလိုမဟိသအလိုကြီးတာအလိုကြီးတာဆိုတာကရတဲ့ရထိုက်တာတဲ့အများကြီးပို့ပြီးတော့လိုချင်တာပေါ့။ကောင်းစဉ်ကြည့်လိုက်ရင်လည်းသိတာပြီးသားပါနော်။အလိုကဲတယ်ဆိုတာကကိုရတာနဲ့မကြည့်နဲ့ဖက်နဲ့ပို့ပြီးတော့ရချင်တာပို့ပြီးတော့မျောလင်းတာနှစ်ခုကတော့ခက်ဆင်ဆင်လေးပဲနော်။အလိုကြီးတာနဲ့အလိုကဲတာနဲ့အတူတူပဲလို့ပေါင်းပြလိုက်လေရတာပါပဲ။ခွဲခွဲပြောနေတော့လည်းစကလုံးကဖောင်းပွားတယ်ဒါပေမဲ့စားထဲမှာဓာတ်ရိုက်ပြထားတော့လည်းပြောရတာပေါ့။အသေးစိတ်လိုက်ခွင်းတော့လည်းမတူတာရေးလည်းရှိတာပေါ့။အလိုကြီးတယ်ဆိုတာကရပိုင်ခွင့်အတွင်းမှာကိုပဲအများကြီးလိုချင်တာအလိုကဲတယ်ဆိုတာကရပိုင်ခွင့်ထဲကျော်လွန်ပြီးတော့လိုချင်တာအဲ့လိုခွဲလိုက်တော့လေဒီနှစ်ခုကကွဲသွားတာပေါ့နော်အလိုကြီးတယ်ဆိုတာကရပိုင်ခွင့်အတွင်းမှာကိုပဲရနိုင်တဲ့လောက်များများကိုကျုံပြီးတော့ကိုယူချင်တာပေါ့ရချင်တာပေါ့အလိုကဲတယ်ဆိုတဲ့အလိုကဲတာကတော့ပါဠိလိုအတ္တိဆာလို့ခေါ်တယ်နော်အတ္တိအိဆာပေါ့အဲ့ဒါကိုအာယီအာတာဝန်ပူရရင်လုံကြီးတင်တရီပြောမှတော့ကစာလုံးနဲ့စာရင်းရေးချပေါ့တချို့ကလည်းမှတ်နေလို့စာလုံးပေါင်းပြရတာနော်အတ္တရိစ္ဆာဆိုတာအလိုကဲတာကိုရပိုင်ခွင့်မရှိဘဲနဲ့ကိုဘလို့နည်းနဲ့မှမရနိုင်ပါဘဲနဲ့ကိုရထားတာနဲ့မကြည့်နိုင်ဘဲနဲ့ရှေ့ဆက်ပြီးတော့ရကျင်တာအဲ့ဒါကိုအလိုကဲတယ်အလိုဆိုးတယ်ဆိုတာကြတော့မတရားတဲ့နည်းနဲ့ရကျင်တာလက်လာပါဒီဟူသောအကြောင်းကြောင့်ကိုယ်မှာထင်ရှားမရှိတဲ့ဂုံကိုသူများသိအောင်လုပ်တာကိုယ်မှာထင်ရှားမရှိတဲ့ဂုံကိုရှိတယ်လို့သူများထင်ခံကျင်တာအဲ့လိုထင်ပြီးတော့မှရလာတယ်ပစ္စည်းလက်လာပါတွေကိုမမောတာကိုအလိုဆိုးတယ်လို့ခေါ်တယ်ကိုယ်ကသီလမရှိဘဲနဲ့သီလရှိအောင်ဆောင်တာတတိသမารိညာမရှိဘဲနဲ့တတိသမารိညာရှိအောင်ဆောင်တာတရားဓိဋ္ဌိမရဘဲနဲ့တရားဓိဋ္ဌိနဲ့ရရင်ဆောင်တာအဲ့ဒါကိုဘာလို့ခေါ်လဲအလိုဆိုးလို့ခေါ်တယ်အလိုဆိုးရဲ့အဓိပ္ပာယ်လည်းပိဋကတ်တော်မှာတော့အများကြီးပဲဖွင့်ပြထားတာရှိတာပေါ့လေလူအများကဆလူမိုရှင်နဲ့လုံးမကြီးညိုတယ်ဆိုတော့ကိုယ်ကလည်းဆလူမိုရှင်နဲ့လိုက်လို့တယ်ဆိုရင်အဲ့ဒါလည်းအလိုဆိုးတာပဲတဲ့ဟိုကိုယ့်အကူအမှတ်တရလေးစိတ်နေလို့အရှိကံအရင်ရဲ့သဘောလေးကိုပိုင်းပိုင်းနိုင်နိုင်လေးသိချင်းလို့သူသည်ခြားခြားစူးစိုက်ပြီးကြည့်ရင်လည်းဣရိယာပုဂ္ဂအလိုလျောက်နှီးကွေးသွားတာကတော့အလိုဆိုးမဟုတ်ဘူးပေါ့နှီးနှီးကွေးကွေးစလုံးမွှင်းလေးလုံးမှဘီရလူကဟာအမှတ်သိစိတ်သာပဲကြည်ညိုစရာကောင်းလိုက်တာဆိုပြီးကြည်ညိုထက်လို့အဲ့ဒီလိုကြည်ညိုမှန်းသိလို့ကိုကအများကြည်ညိုအောင်ဆိုပြီးတော့စလုံးမွှင်းလုပ်တယ်ဆိုရင
်
အလိုဆိုးတာပဲတောရဆောက်ပြီးတယ်တောထဲတောင်ထဲမှာတဘာထဲနေတယ်တော်ရဆောက်တည်တယ်တော်တဲ့တဘာတဲ့နေတယ်ဆိုရင်လူတွေကကြည်ညိုကြတယ်ဆိုပြီးတော့တော်တဲ့တဘာတဲ့နေတယ်ဆိုရင်အဲ့ဒါလေအလိုဆိုးတာပဲလူတွေကတတ်တယ်လို့စာရင်ကြည်ညိုကြတယ်ကိုယ့်ဘက်ကိုတတ္တဝရီပေါ်တနာညာတာလို့ကိုယ့်ကြောင့်သူတစ်ပါးအသက်မသေးသေးခြင်းလို့စေတနာယိုးယိုးနဲ့မေတ္တာယိုးယိုးနဲ့တတ်တယ်လို့စားတာမဟုတ်ဘဲနဲ့တတ်တယ်လို့စားရင်လူထင်ကြီးတယ်ကြည်ညိုတယ်ဆိုပြီးတော့အများအထင်ကြီးခံခြင်းလို့ကြည်ညိုခံခြင်းလို့တတ်တယ်လို့စားတယ်ဆိုရင်လေအလိုဆိုးတာပဲဟိုသူများကြီးပြောတာတော့မဟုတ်ဘူးစာသင်သားဘုရားတော်ကဘုန်းကြီးတစ်ပါးကြုံမှုတယ်နော်ဟိုဘုန်းကြီးကိုကဲ့ရတာမဟုတ်ဘူးတဘာဝလေးကိုပြောကြတာဟိုတတ်တတ်လို့စားပြီးတော့ပရိသတ်တွေထူတဲ့ဆရာတော်တစ်ပါးကလည်းအဲ့ဒီတော့ကနာမည်ကြီးနေတာဆိုတော့အားကြတာပေါ့အားကြတော့သူလည်းပဲပရိသတ်ကြီးထူတဲ့ဆရာတော်ယေရှုဆရာတော်ဆိုပြီးတော့နာမည်ကြီးတယ်နော်တတ်တတ်လို့စားဘာကြီးရဲ့လဲဆိုတော့ပရိသတ်ကြီးထူအောင်လို့တယ်အဲ့ဒါတတ်တတ်လို့စားတာနှစ်နှစ်သုံးနှစ်လောက်ကြာတဲ့အထိပရိသတ်ကမဆူပဲဖြစ်နေတယ်စိတ်ကြီးလို့မစားတော့ဘူးတဲ့အကိုဘတကူလာရေယူတတစားတဲ့ဆန်တော့ကိုယ့်ကိုဆက်စားပေါ့နော်ပရိယေဆူတဲ့ပရိယေဆူတဲ့ဆရာတော်ဖြစ်နေနာမည်ကြီးခြင်းလို့တတ်တတ်လို့စားတဲ့ဆိုတော့သဘောယိုးရဲ့လားယ
ိုးပါဘူ
းမယိုးဘူးအဲ့ဒါကိုဘာလို့ခေါ်လဲအလိုဆိုးလို့ခေါ်တယ်ကောင်းတဲ့အလုပ်တွေပြီးမဲ့ထင်ကြီးကန်ခြင်းနဲ့လုပ်တယ်ဆိုရင်အလိုဆိုးပဲလူတွေတန်းနေသိနေရာချီထောင်ချီပြီးတော့လူတွေဒါနကုသိုလ်ရခြင်းလို့မဟုတ်ဘူးတစ်ဖက်သားကောင်းကျိုးချမ်းသာရစေခြင်းလို့မဟုတ်ဘူးတစ်ဖက်သားအကျိုးရှိသွားစေခြင်းလို့မဟုတ်ဘူးတန်တရားခီးလန်းတဲ့ရိခါရခြင်းလို့မဟုတ်ဘူးမဲ့ဖို့နိဗ္ဗာန်အထောက်ပံ့ဖြစ်ခြင်းလို့မဟုတ်ဘူးသူများအထင်ကြီးခံခြင်းလို့လူတွေပါပိစ္ဆာအလိုဆိုးပဲပိစ္ဆုပန်လောလောဆယ်အခွင့်အရေးတွေရခြင်းလို့တစ်ဖက်ကလက်ထိုးတဲ့သဘောမျိုးနဲ့လူတွေ ပါပိဿာအလူစုပဲဟိုအဒီကကျင့်နာသမထဝိပဿနာတွေကျင့်နာမရလို့မဟုတ်ဘူးနော်ကောင်းတဲ့အလုပ်တွေလုပ်တယ်အထင်ကြီးခံခြင်းလို့ချီးမွမ်းခံခြင်းလို့ခွန်ရည်တွေလိုခြင်းလို့လုပ်တယ်ဆိုရင်ပါပိဿာအလူစုပဲအဲ့တော့ဒီအိဆာနဲ့ပတ်သက်တဲ့အလူလေးအလူစုအလူနဲ့ပတ်သက်တဲ့ပုဂ္ဂိုလ်၄မျိုးထဲမှာအဆိုးဆုံးကတော့ပါပိဿာလို့ခေါ်တယ်အလူစုပဲပေါ့အဲ့ဒါကတော့ရှောင်ကိုရှောင်မှမှာပဲနော်အဲ့ဒါကတော့ဆိုတော့ဟိုဟာဆီရဟာတွေတော့မရှောင်ရမလို့ဖြစ်နေ။ဆီရဟာတွေလည်းအလိုကြီးတာနဲ့အလိုကဲတာလည်းရှောင်ရမှာပါပဲ။အလိုကြီးတယ်ဆိုတာခုနပြောခဲ့တဲ့ရမန်ခွင့်အတွင်းမှာကိုအများကြီးလိုချင်တယ်ဆိုတာကပစ္စည်းဝတ္ထုနဲ့ပတ်သက်တဲ့အထိပ္ပယ်တစ်ခု။ဒီအလိုဆိုးနဲ့အလိုကြီးတာနဲ့ကိုနှစ်ခုရှင်ပြီးတော့ပြောမယ်ဆိုရင်အလိုဆိုးတယ်ဆိုတာကကိုယ်မှာထင်ရှားမရှိတဲ့ဂုံကိုထင်ရှားရှိအောင်ဆောင်ပြီးတော့ပစ္စည်းလက်လာပါရအောင်ဟုတ်တာအလိုကြီးတယ်ဆိုတာကြတော့ကို့မှာတကယ်ထင်ရှားရှိတဲ့ဂုံကိုသူတော်ဘာသိအောင်လုပ်ပြီးတော့ပစ္စည်းလက်လာပါရအောင်ချီးမွမ်းမှုရအောင်ကြော်စောမှုရအောင်လုပ်တာတန်တကုဏတန်ဘာဝနာဒိဋ္ဌာယလို့ခေါ်တာပေါ့ကို့မှာသရတရားရှိတယ်ငါသရတရားရှိတယ်ဆိုတာလူတွေသိပါစီငါမှာသီလရှိတယ်ငါသီလရှိတယ်ဆိုတာလူတွေသိပါစီငါစိတ်ကောင်းရှိတယ်ငါစိတ်ကောင်းရှိတယ်ဆိုတာလူတွေသိပါစီသတိအချင်းကို့မှာဂုံကတော့တကယ်ရှိတာအမှန်ပါပဲဒါပေမဲ့ရှိတဲ့ဂုံလေးကိုသူများသိစီခြင်းလို့လိုက်ပြီးတော့ကြွားတယ်ဆိုရင်လေမဟိဆာအလိုကြီးတာတဲ့ဒါလေးကလည်းအထူးသတိပြုဖို့လိုတယ်အဲ့ဒါလေးသိပြီးထားတော့ဦးဇင်းတို့ကတရားတွေပါလေမဟောခြင်းဘူးစာရီလည်းမရေးခြင်းဘူးဘာလို့ဆိုတော့တရားဟောတယ်စာရီတယ်ဆိုတော့မလွဲမချောင်တာတစ်ခါတည်းမှာနမူနာယူစရာလေးတွေရပါသေးဆိုပြီးတော့ကိုတွေကိုအကြောင်းလေးတွေထည့်ထည့်ပြောတာလေးတွေမရှိဘူးလားဒါပေမဲ့ကိုစိတ်ကိုအမြဲတမ်းစစ်ပါတယ်ငါကြွားခြင်းလို့ပြောတာလားအတူယူစီခြင်းလို့ပြောတာလားလိုက်နာကျင့်သုံးစီခြင်းလို့ပြောတာလားကြွားစီကြွားခြင်းလို့ဆိုတဲ့စိတ်မျိုးနဲ့ကတော့မပြောမိအောင်ထူးသတိထားရပါတယ်ယဟန်တပါးအနေနဲ့လည်းကြွားစီရလည်းဘာမှမလိုပါဘူးနော်သူများထင်ကြီးပိုတောင်းဒုက္ခများသည်စိတ်ကိုထင်ကြီးလို့မကြောင်းရင်မတိတော့မပြောဘူးပေါ့လိုက်နာကျင့်သုံးလို့ရမယ်ထင်တာလေးတွေပြောတင်ပြောထိုက်တဲ့ထင်တာလေးတွေတော့ပြောပြရတာပေါ့ဒါကြောင့်အဲ့ဒါလေးကလည်းထူးသတိထားရတယ်နော်အဲ့တော့အလိုနဲ့ပတ်သက်လို့ပုဂ္ဂိုလ်ဘယ်လိုမျိုးဖြစ်သွားလဲ။လေးမျိုးပြန်ပြောကြည့်ပါဦးပါဠိလိုကြည့်ပဲဆိုရင်အပိသရေမဟိသရေအတရိသရေပါပိသရေပါပိသဆိုတော့ပါပိရိတ်တယ်ဆိုတဲ့အမှန်လေးနဲ့ခက်ဆင်ဆင်ပဲနော်။အပမဇရတောဘိက္ခုပမာတိဘယတတိဝါအပဘောပရိဟာနာယနိဗ္ဗာန်တိဝါတန်တိကိအပိစတရားအလူနေခြင်းတရားနိုင်မမေ့တဲ့ပုဂ္ဂိုလ်ဟာတမထဝိပဒနာတရားတွေမဆုံးယူပါဘူးအလူကြီးနေတဲ့ခါကျတော့လောဘကိလေသာတွေထင်ရှားဖြစ်မနေဘူးလားဖြစ်နေပါဘူးလောဘကိလေသာတဏ္ဍာရီနဲ့တရားအထုတ်နေတော့တမာရီတို့ဉာဏ်တော့ကဖြစ်ပါအောင်မလားဖြစ်နေပါဘူးဗျာလောဘစိတ်ကြီးကဝင်နေတယ်ဆိုတော့တမာရီမရတော့ဘူးတမာရီမှမရရင်တော့ဉာဏ်ဆိုတာလည်းမပေါ်တော့ဘူးရဖို့ပိုင်ဆိုင်ဖို့ပိုင်ဆိုင်ဖို့ရဖို့နဲ့ပိုင်ဆိုင်မှုကြီးပဲအများရန်တွေးနေတာဆိုတော့တရားထဲမှာဘယ်တမာရီရပါတော့မလဲတရားလို့တောင်အမှထုတ်ဖြစ်တော့ဘူးပေါ့နော်ဒါကြောင့်တရားတကယ်တိုးတက်ခြင်းနဲ့ဆိုရင်တစ်ဖက်ကလည်းအပိစ္ဆာလို့ခေါ်တဲ့အလူနေတဲ့ဂုံနဲ့ပြည့်စုံအောင်ကြိုးစားရမယ်မဟိစ္ဆာမဖြစ်အောင်လည်းတတိထားအတ္တိစ္ဆာမဖြစ်အောင်လည်းတတိထားပါပိစ္ဆေတတိထားအဲ့ဒီမကောင်းတဲ့အိစ္ဆာတွေဖြစ်နေလို့ရှိရင်ကောင်းတယ်လို့လို့တာကိုကောင်းခြင်းလို့ကိုကုသိုလ်ရခြင်းလို့ကိုကောင်းကျိုးရခြင်းလို့မဟုတ်တော့ဘဲနဲ့ကိုကောင်းတာလုပ်နေမှန်သူများသိစေခြင်းနဲ့လုပ်တာဖြစ်သွားတတ်တယ်။အဲ့ဒါဆိုတော့ကောင်းတာလုပ်နေတဲ့တဏ္ဍာနဲ့ကိုကုသိုလ်ကမရဘဲနဲ့ကိလေသာတွေပဲဖြစ်နေတာပေါ့နော်။ကိလေသာဆိုတော့လေအကုသိုလ်တစ်မျိုးပါပဲ။အကုသိုလ်ကနှစ်မျိုးရှိတာဒုစရိုက်အကုသိုလ်ရဲ့ကိလေသာအကုသိုလ်ရဲ့ဒုစရိုက်အကုပပိဿဆိုတဲ့ဒုစရိုက်အကုသိုလ်လည်းပါသွားမှာပေါ့နော်။အဲ့ဒါဒုစရိုက်အကုသိုလ်ဟိုရိုးရိုးတာမန်ပုဂ္ဂိုလ်ကောင်းရာဒုက္ခရောက်ချင်အောင်မရောက်ချင်တဲ့ပုဂ္ဂိုလ်ဆိုရင်တော့လေဒုစရိုက်အကုသိုလ်တော့ရှံုံနဲ့ရတာပေါ့တကယ်ကိုတရားဥပဒေတည်းရချင်တဲ့ပုဂ္ဂိုလ်မေဖို့နိဗ္ဗာန်မျက်မှောက်ပြုချင်တဲ့ပုဂ္ဂိုလ်ပါရမီစစ်စစ်တည်းဖြစ်ချင်တဲ့ပုဂ္ဂိုလ်ကြတော့ဒုစရိုက်အကုသိုလ်တွေကြောက်ရမှာမဟုတ်ဘူးကိလေသာအကုသိုလ်လည်းကြောက်ရမှာပဲတမထဝိပဒနာရှုနည်းမှန်နည်းတွေကနန္တော်ဤဓမ္မတုဒ္ဒမကြခင်ဆယ်ရက်သက်တိုက်ဟောမှာဆိုတော့အဲ့ဒါတွေသိမပြောတော့ဘဲနဲ့အချမ်းညာဖြစ်တဲ့လူအပ်တာတွေကြောက်ကြရတာနော်အပိဓာပြီးတော့တန်တုဋ္ဌတန်တုဋ္ဌီပေါ့တင်းနေရောင်ရဲတာဒါလည်းပဲဟိုမှာအကျေပြောခဲ့ပြီးသားပါပဲတင်းနေရောင်ရဲတယ်တင်းနေရောင်ရဲတယ်ဆိုတော့ကိုရှိတာလေးနဲ့ပဲကျေနပ်တာပေါ့အ ဒါတော့အများစုနားလဲတာရှိတာနဲ့ဟိုရတာနဲ့ကျင်တာရတာနဲ့ရောင်ရဲတာရေမျှတာနဲ့ရောင်ရဲတာရေကြတာနဲ့ရောင်ရဲတာရေတို့ရောင်ရဲခြင်းကလည်းသုံးမျိုးရှိတယ်နော်ကိုရထားပြီမဲ့ရတဲ့ဟာကကိုနဲ့တပ်ပါရမဖြစ်ဘူးကိုရဲ့ဇမိုင်းနဲ့မျှတာဘူးဆိုတော့လေမျှတာတဲ့ဟာနဲ့လဲလဲပြီးတော့အသုံးပြုလို့ရတယ်ကြတာနဲ့ရောင်ရဲတယ်ဆိုတာကကောင်းတာတွေသူများပြီးလှူပြီးတော့မကောင်းတာညံ့တာကမှကိုသုံးတာသတိရခြင်းအဲ့ဒီရံရဲ့ချင်းသုံးမျိုးတွေကလည်းအချိန်ချင်းခါပေါ်မူတည်ပြီးတော့တမျိုးမျိုးနဲ့ကျင့်သုံးရမှာပေါ့မျှတာကလည်းမရနိုင်ဘူးဆိုတော့ရတာလေးနဲ့ပဲကျင့်နိုင်ရမှာပဲပေါ့ဒါပေမဲ့အဲ့ဒီရတာလေးကကိုယ့်အတွက်မမျှတာဘူးဆိုတော့လေလုံးဝအသုံးမပြုဘဲရင်လည်းနေပြီးတော့မျှတာရမှာပဲရတာလေးကများနေတော့လည်းဘယ်နဲ့လုံးမလဲဥစဉ်တော့ခုနေစွမ်းနေပါတယ်ဖုံးပြီးတယ်ဆိုလို့ရှိရင်တော့ဟိုကြွားကြွားတာတော့မဟုတ်ဘူးပေါ့စွမ်းဟင်းတွေက80အစိတ်လောက်ဖြစ်နေတာကိုကဲအဲ့တော့20အစိတ်တော့အကုန်ဖုံးပြီးရမှာလားမဟုတ်ပါဘူးဗျာမဖုံးမဟုတ်ပါဘူးလေမဖုံးပြီးတော့လည်းပဲငါရှင်လည်းမယော့ဘူးငါဘက်ကလည်းမယော့ဘူးနဲ့ဆိုတော့စိတ်မချမ်းသာဖြစ်သေးတာနော်ကဲအစိတ်လုံးဆမ်းမဲ့ဆိုရင်ဘုန်းကြီးဒုက္ခမရောက်နိုင်ဘူးလားရောက်ပါမှာစူစကားပုံနှမ်းလို့လှူတာအကုန်စားလို့ရှိရင်သူ့မသားယုံသွားဖို့ပဲရှိတော့တာအဲ့တော့သူ့ရဲ့လူတွေကတော့ကိုကတ်တဲ့သွန်ဟင်းလေးဖုံးပေးစီနေတာပေါ့အဲ့ဒီရှိတဲ့ထဲကမှကိုနဲ့တပ်ပါရမျက်တာတဲ့ဟာလေးရွေးပြီးတော့ဖုံးပေးရတာပေါ့တပ်ပါရမျက်တာလေးကိုဒီကထားပြီးတော့ဖုံးပေးရတာပေါ့အကုန်လုံးကြီးလိုက်ပြီးတော့ဖုံးပေးလို့လည်းဖြစ်ပါမလားအဲ့ဒီကြတော့လည်းမဟိဆအလူကြီးတွေပြောဦးမှာနော်အမှန်ကတော့ကိုကတော့အလူကြီးတာမဟုတ်ပါဘူးချင်းမြောက်တဲ့သဘောနဲ့တော့တစ်ခါတည်းမှဖုံးပေးပေးရတာရှိတယ်ဥစဉ်တော့တောင်ပေါ်မှာဆိုရင်တော့သွန်စားကနဲ့ဘဒုမတ်ကိုအဝင်မခိုင်းဘူးဆောင်ရည်နေပါလေပို့တာတွေပြူတာတွေရှိတယ်အပြင်ကနေပဲပို့တံဝီထားတဲ့ကပ်ပြားကပဲဆွမ်းနေပြင်ဆင်ပြီးတော့ကတ်တယ်ပြီးရင်လည်းကပ်ပြားကလည်းအပြင်ထွက်ဆွမ်းစားကတကားလေးပိတ်ထားကိုတစ်ပါးတွေပဲဖုံးပြီးကိုနဲ့တပ်ပရအညာလေးပဲရေးဖုံးပြီးတာနော်တကယ်ချင်းွက်တွေ10ခွက်15ခွက်80ရှိပြီမဲ့တကယ်ဖုံးပြီးတော့2ခွက်3ခွက်ပါပဲသို့တော်လည်းပဲသူတို့တွေပင်ပင်မမှန်ချက်ကြိုးနားအောင်ဆိုပြီးတော့တပ်ပရမျှတတ်မယ်ထင်တာလေးတွေနည်းလေးတော့ဖုံးပေးပြရတာပေါ့အခုဒီမှာလည်းပဲအဲ့ဒီလူပဲပေါ့လေအဲ့တော့အလှရှင်နေနေကဇဂမောဇပွဲပေါ်မှာပကံလေးတင်ပြီးတော့တန်ကတ္တဒီမှာနိဗ္ဗာန်ပစ္စည်းဟောတူစသည်အချင်းလှူပြီးပြီဆိုရင်အလှမရောက်ဘူးလားကိုဟင်စားပြီးဖြစ်စီမစားပြီးဖြစ်စီအလှဌာနမြောက်တယ်ဆိုရင်နေအများကြီးနိုင်လာလူဟိုအကြောင်းမသိတဲ့လူကြတော့လေကဲရတာတွေလည်းရှိတယ်ကိုရမပြောကြတာတွေလည်းကြားတာပေါ့လေဟာဥဆန္ဒကြီးကယရန်ကုန်မှာလာပြီးတော့အစီအစိမ့်နေနဲ့ตายာနေတယ်ဒီဟင်းကလေးဒီตายာကိုနေနေတာတာဟိုပြောရမယ်ဆိုစိတ်တောင်နေနေညစ်ချင်တယ်နော်ဒါပေမဲ့စိတ်ညစ်တော့မခံဘူးစိတ်ညစ်တဲ့ဆိုတာလည်းဒေါသအကုသို့ပဲဒီမှာလည်းဆွမ်းကပ်ပြီးတော့သွားကြဆိုဧကန်နဲ့လှုပ်ရတာပေါ့နော်အဲ့တော့ကိုယ်အစဉ်ပြေတာလေးတွေရေးဖွားတာပေါ့ဟိုညာတိတန်တထဝိဟတိဆိုလို့ဟိုခမဲတော်မဲတော်တို့ချက်တဲ့ဟင်းလေးကပုဒ္ဓမတ္တပါရဖြစ်သေးနော်အဲ့လိုဆိုတော့ဥရှင်တို့လာမကဖက်လည်းနေအောင်မယ်သူတို့ကိုယ်တိုင်လည်းသိပါတယ်တခါယူသိမြင်တော့နေတိုင်းဆွမ်းလာကတဲ့လူတွေသိတယ်ခမဲတော်မဲတော်တို့ချက်တာကြတော့ဦးလေရီလေလေးပေါ့တချို့နေကြတော့လေစီရွှဲရွှဲကတ်ရမှမုံမြက်တယ်လို့ထင်တော့စီရီရွှဲနဲ့နေအောင်ချက်တော့ဘလို့မှဖုံးပြီးလို့မဖြစ်တော့ဘူးအဲ့တော့စီလေရီလေလေးဆိုတော့အများကြီးဖုံးပြီးနိုင်တာပေါ့ရွှဲရွှဲရှိရှိဝင်သွားတာပေါ့အဆင်ပြေတာပေါ့နော်နောက်ခမဲတော်မဲတော်တို့ကြတော့ချုံမုံနေပါလေလည်းမထဲဘူးလေဦးဇင်းတို့ကလည်းဒီနီးကတ်တဲ့ပုဂ္ဂိုလ်တွေနီးဆက်တဲ့ပုဂ္ဂိုလ်တွေဆိုတော့ချုံမုံမထဲဘူးပြောထားတာပါပဲတချို့ကြတော့လေကုသရာကျင်လို့လာကတ်ကြိုးတောင်းကြတာရရင်လို့မဟုတ်ဘူးစိတ်ကူးပါသူလို့လာကတ်တော့သူတို့ဟင်းနေတာအချုံမုံတရေရဲနဲ့စားလိုက်လို့ရှိရင်ပြသက်ထဲမှာတိတာတာပဲအချုံမုံမစားလိုက်လို့အချုံမုံပါတယ်ဟင်းစားလိုက်တာနဲ့တန်းပြီးတာပဲနော်အဲ့ဒီလိုအချင်းပေါ့လေကိုနဲ့တပ်ပါရမျှတယ်လို့ဖုံးပေးရတာပါပဲရရနဲ့ရောင်ရဲတာခွဲစိတ်ကြတော့လေခွဲစိတ်လေးနဲ့ပဲရောင်ရဲလိုက်ရတာပေါ့လေမတက်နိုင်ဘူးနော်ကိုတချို့လူတွေပြောကြတယ်လို့ပေါ့ဖြစ်တယ်လို့လေးနဲ့ပဲဟိုတယ်ကျင်းလေးနဲ့ပဲစားလိုက်တယ်ဆိုတာလို့ပေါ့အပိစ္ဆတန်တုထတင်းနေအောင်ရေးတယ်ဒါအကျေကတော့ခုမှလေးလာနော်ဆင်ပြေအောင်ပြောမှရှိတယ်အပိစ္ဆတန်တုထပြီးတော့နောက်တစ်ခုကပါတယ်လေပဝိဝိတ်တော်စိတ်ငြိမ်ရမှမွေ့လျော်တယ်တယောက်တည်းနေရတာကိုပျော်တယ်ဒီကုံကလည်းအရေးကြီးတယ်နော်တရားထုတာဝါသနာပါတယ်ဝါသနာပါတယ်ကြိုးပြီးတော့သိညင်းလို့ရှိရင်မဏိတတယောက်တည်းဆိုရင်မဏိတအများနဲ့အုပ်လိုက်ကြီးနဲ့မှပျော်တယ်ဆိုရင်တော့လေတရားရဖို့ဝေးတယ်တဲ့အခုတရားနာပိဿများကတ တယောက်တည်းအားထုတ်ချင်တာလားအုပ်လိုက်ကြီးအားထုတ်ချင်တာလားတယောက်တည်းနေတစိတ်သေးတာဆိုတဲ့တရားနဲ့ပဲဒီအတိတ်ပဲလေးကိုချဲ့ထွင်ပြီးတော့သဘောပေါက်လိုက်ပေါ့နော်တမင်ဂျူလိုမကျင့်နဲ့ဟောအဲ့ဒါမမိတာပဲနော်တမင်ဂျူလိုမကျင့်နဲ့ကျန့်ဂျူလိုကျင့်တမင်ဂျူကြတော့အခက်ကြီးအခွားကြီးအများကြီးနဲ့ရှုပ်ထွေးနေတော့အညိအတွေ့ကြီးများတာပေါ့ဟူကြီးဒီကြီးနဲ့ကြံ့ကြိုကြတော့အချောင်းနဲ့ဖြောင်းဖြောင်းလေးဆိုတော့မကြီးတော့ဘူးအတယောက်တည်းနေတစိတဲထားအသေးပဲနဲ့ကွက်ကိုဆက်ဆက်ပြီးပြီပေါ့နော်အဲ့ဒါစိတ်ဉာဏ်မှာမွေးလျော်တတ်တဲ့စိတ်လည်းရှိဖို့လိုတယ်တကယ်လည်းပဲစိတ်ဉာဏ်မှာမွေးလို့ရမယ်ဒီလိုပြောလို့အကုန်လုံးတိုးထွက်ကြဖို့ပြောတာမဟုတ်ဘူးကိုယ်အိမ်မှာလည်းပဲစိတ်ဉာဏ်နဲ့အချိန်လေးဆိုတာရှိတယ်အဲ့ဒီအချိန်လေးရအောင်ယူပြီးတော့တရားတွေအားထုတ်လို့အများဆုံးညာနေပြီမလဲစိတ်ကြီးတဲ့နေရာလေးရှိပြီးတော့အားထုတ်လို့ဒါပေမဲ့လူစိတ်ဖို့တဲ့အဓိကကတော့ဘာစိတ်ဖို့အရေးကြီးတာလဲစိတ်စိတ်ငြိမ်မှုအရေးကြီးတာစိတ်ငြိမ်နေစိတ်ငြိမ်နေဆိုတော့ကဆိုတာကစတာကစိတ်ငြိမ်တာကစတာနော်စိတ်ငြိမ်နေဆိုတဲ့စကားလုံးကနေစကားလုံးလေးကစားနေချင်းပြီးတော့စိတ်ငြိမ်နေဖြစ်သွားတာပတ်ဝန်းကျင်စိတ်ငြိမ်မှုလူတွေမရှိပဲစိတ်ငြိမ်မှုကအဓိကမဟုတ်ကိုယ်စိတ်ကလေးငြိမ်မှုကအဓိကကိုယ်အနေနဲ့မှလူတွေဘလောက်ပဲရှိရှိကိုယ်စိတ်ကလေးကကိုယ်ကမ္မထာအယုံမှငြိမ်နေတယ်ဆိုရင်သိဉ္ဉေယံမှာမွေးလျော်တယ်လို့ခေါ်တာပါပဲเนาะတယောက်တည်းနေတစိတ်သေးတာဆိုတဲ့နေရာမှာတစိတ်သေးထားဖို့ကအဓိကပဲတစိတ်သေးထားနိုင်ရင်တယောက်တည်းနေရရောက်သွားတာပဲဒါမြတ်စွာဘုရားကိုယ်တိုင်ခေါ်ထားတာလူပေါင်းတသိန်းလောက်ရဲ့အလင်းမှာထိုင်းနေပြီမဲ့ကိုယ်ကမ္မထာအာယုန်နဲ့ကိုနေတယ်ဆိုရင်တယောက်တည်းနေတာပါပဲတဲ့နောက်ဆုံးမမေ့ရမယ့်အပ္ပမာဒကဝီရိယအပ္ပမာဒဝီရိယဆိုတာကဟိုအရေးပြက်ခန္ဓာကိုပြောတာမဟုတ်ဘူးเนาะအရေးပြက်ခံပြီမဲ့အလုံးမဖြစ်ဘူးဆိုရင်လေဝိရိယမရှိဘူးပဲအဲ့တော့ဝိရိယရဲ့အဓိပ္ပာယ်ကြီးရည်ရည်နာဘာညာအများကြီးလေးပြောခဲ့တယ်ဝိရိယရှိတယ်ဆိုတာအလုပ်ကိုအလုံးနဲ့တူအောင်လုပ်တာပါပဲကိုယ်လုပ်တဲ့အလုပ်ထဲကနေစွန့်ကြီးပေါ်လာအောင်လုပ်နိုင်တယ်ဆိုရင်ဝိရိယရှိတယ်လို့ခေါ်တယ်ဘေးကကျင်းတော့အလုပ်လုပ်နေတယ်အလုပ်ကိုအလုံးနဲ့တူအောင်မလုပ်ဘူးအလုပ်မပြီးစီးဘူးအလုပ်ထဲကနေဘာစွန့်ကြီးမှပေါ်ထွက်မလာဘူးဆိုရင်ဝိရိယမရှိဘူးလို့ခေါ်တာပဲမနေ့ဆိုရီထငုတ်တို့တော့ထိုင်းနေပါရဲ့တင်မလင်ခွေပြီးတော့မျက်လုံးလေးမိတ်လက်ကလေးတင်ပြီးတော့တရားတော့ထိုင်းနေပါရဲ့ဘာတတိဘာသမารိဘာညာမမရှိဘူးဆိုရင်လေဝရိယရှိတယ်လို့မခေါ်နိုင်ဘူးတက္ကမကြီးတယောက်ဈေးတာကထွက်လာတော့ရှောက်ဘူးတယ်ရှင်ဖျားတယ်တပြီးတော့အဲ့ဒီဈေးတာကထွက်လာတော့ပညာတစ်ခုတိုးလာတယ်တဲ့ဘာပညာလဲဆိုတော့ထိုင်းရဲ့အိတ်တက်သွားပြီတဲ့အစိုးရီထအိမ်ငယ်တော့တရားကအာမထုတ်ရှင်ဘူးဒါပေမဲ့အများနဲ့ဆိုတော့တရားတော်ထိုင်ရတယ်စုပေါင်းပြီးတရားတော်ထိုင်ရတယ်ဒါပေမဲ့ထိုင်ရနဲ့အိတ်ရောနေတာငကိုယ်တော့ကဆိုထိုင်ရနဲ့မအိတ်တက်ဘူးလေအခုထိုင်ရနဲ့အိတ်တက်သွားပြီလေအဲ့တော့စိုးစိုးကြီးထပြီးတော့ထိုင်နေတိုင်းလေဝရိယရှိတာမဟုတ်ဘူးအလုတ်ကိုလုံးနဲ့တူအောင်လုံးနိုင်မှာအလုတ်သေးကနေစွန့်ကြီးတွေပေါ်ထွက်လာမှာအလင်းစိတ်တမတ်မှလည်းပြောခဲ့ပြီးသားဝရိယရှိတယ်ဆိုတာသွားနေစဉ်ဖြစ်တဲ့ကိလေသာကိုသွားနေစဉ်မှာပဲပယ်တတ်တာဝရိယရက်နေစဉ်ထိုင်နေစဉ်လျောင်းနေစဉ်မှာဖြစ်တဲ့ကိလေသာကိုရက်နေစဉ်ထိုင်နေစဉ်လျောင်းနေစဉ်မှာပဲပယ်တတ်လိုက်နိုင်တာကိုဝရိယလို့ခေါ်တယ်။အဲ့တော့ဝရိယအစစ်ဆိုတာကိလေသာကိုလည်းပယ်တတ်နိုင်ရမယ်၊သိတဲ့သိထိုက်တာကိုလည်းသိရမယ်။ဝရိယအစစ်တကယ်ချင်းရင်တတိသမารိဉာဏ်ဆိုတာတွဲပြီးတော့ပါလာတာပါပဲနော်။အလုတ်ကိုအလုံးနဲ့တူအောင်ဆိုတာတရားဘာဝနာလို့အားထုတ်တဲ့ပုဂ္ဂိုလ်ဟာတတိပေါ်လာအောင်ဝရိယရှိရင်ဝရိယအစစ်။သမာဓိတီးအောင်အားထုတ်တယ်ဆိုရင်ဝရိယအစေဉာဏ်ပေါ်လာအောင်အားထုတ်တယ်ဆိုရင်ဝရိယအစေအဲ့တော့ကိလေသာလည်းမဖြစ်အောင်အားထုတ်တည်တည်ပြထိုက်တာတွေလည်းသိအောင်အားထုတ်အားတော့ထုတ်နေတယ်ဘာမှမသိဘူးဘာကိလေသာမှလည်းမပယ်နိုင်ဘူးဆိုရင်အားထုတ်နေတယ်လို့မခေါ်ဘူးအကျဉ်းချုပ်ပြောမယ်ဆိုရင်တော့အကုသိုလ်တွေမဖြစ်အောင်အားထုတ်နေတာအားထုတ်တယ်ဆိုတာအားလေးစိုက်နေတာကုသိုလ်တွေတို့ပါအောင်အားစိုက်နေတဲ့သဘောလေးကိုဝရိယလို့ခေါ်ပါတယ်အဲ့ဒီလိုအပိသအလွန်နေတဲ့ဂုံတန်တုတ်တီတင်းနေရောင်ရဲတဲ့ဂုံပဝိဝေကစိတ်ရည်ရမှာတယောက်တည်းမွေးလျောတဲ့ဂုံအာရဒဝိရိယအလုတ်ကိုအလုံးနဲ့တူအောင်လုံနိုင်တဲ့ဝိရိယဂုံလေးသာရှိမယ်ဆိုရင်သမထဝိပဿနာတရားတွေလည်းမဆုတ်ရုတ်တော့ပါဘူးနိဗ္ဗာန်နဲ့လည်းနှီးပါတယ်အဝိမမနှီးပါနဲ့ဆိုတာအလွန်နေပါရောင်ရဲပါစိတ်ရည်ရမှာမွေးလျောပါဝိရိယစစ်စစ်ဖြစ်အောင်အားထုတ်ပါလို့ဆိုလိုပါတယ်ဟုတ်ပြောခြင်းတဏှာကြီးပြည့်သွားပြီဖြစ်တဲ့အတွက်အဝေးမှာမနေပါနဲ့တရားကိုဒီနေရာမှာပဲဤကုန်ချုပ်ပါတော့မယ်အ ပမာဒီနတံပါဒီသာအပမာဒီနမမိ